Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ် January 17ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ Line to meter 1925 32နဲ့ Line Let meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်မူအဖြစ်ကျွန်မအလီမာကတောင်းဝန်ယူတက်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တို့မြန်မာအရေးဆွေးနွေးခဲ့ကြပါတယ်။ဖိတ်ဆို့မှုတွေကိုရှောင်ကွင်းပြီးတော့မြန်မာကျွန်းတန်ချိန်1600နီးပါးအမေရိကန်ကုမ္ပဏီတွေစီတင်သွင်းခဲ့ပါတယ်။နော်ကိုရီးယားကအတန်တက်ဆဲစားမြန်နဲ့ဒုံးချီစမ်းသပ်ပြုလုပ်ခဲ့ပါတယ်။ဒီသတင်းတွေပါဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးမှာပါ။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ချင်းမီနယ်ဘက်ကစီးရင်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီး
စစ်ကြီးခွဲလောက်မှာနောက်ထပ်တိုက်ပွဲတွေဖြစ်တယ်။မိုင်တိုင်38-39မိုင်ဝန်းကျင်မှာပဲတိုက်ပွဲတွေဖြစ်တယ်။ဟိုဘက်ကအထူးကိစ္စတော့မသိရသေးဘူး။
CDF ပြန်ကြားရေးတာဝန်ကစလိုင်းရောမန်ပြောသွားတာပါဒီကြောင့်ပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်တခါဒဏ်ရာနဲ့ဖမ်းခံရသူအမျိုးသမီးတင်တာကိုစစ်ကြောရေးပို့တဲ့တင်င်းအပါအဝင်ရခိုင်ဘက်ကစစ်ပြေးဒုက္ခသည်စခန်းမှာထောက်ပံ့မှုတွေနှဲလာတာဒီလိုရန်ကုန်ကတင်ပြပို့ချက်တွေနဲ့ထိတ်တန့်ရောက်နိုင်ငံတကာတင်တွေအပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာအပြေဆုံးတင်ဆက်ပေးပါမယ်ဒါရမတိုင်ငယ်အခုရေဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာတင်တွေကိုကိုစောဝင်းလိုက်နဲ့ဥတမောင်တန်းတို့ကပြောပြပေးပါပါရှင်
ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါတောမတ်စ်ဂရင်းဖီးလ်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာတို့မနေ့ဇန်နဝါရီလ10ရက်နေ့ကအွန်လိုင်းကနေတွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအာဆီယံဘုံသဘောတူညီချက်အကောင့်ထယ်ဖို့ရေးနဲ့အကန့်အသတ်ရှိစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ရရေးတို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာအသိုင်းအဝိုင်းနဲ့တူဖိအားပေးလှုပ်ဆောင်သွားမယ်လို့တွေ့ဆုံမှုအပြီးအမေရိကန်သမ္မတကြီးလင်ဒါတောမတ်စ်ဂရင်းဖီးကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အော်တိုဘာလကွန်ပိုင်းမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကယာရုခံလိုက်ပြီးအခုလလပိုင်းမှာယာရုတာဝန်တွေကိုစတင်ထမ်းဆောင်ခဲ့တဲ့စင်ကာပူနိုင်ငံသူနိုလင်းဟေဇာကမြန်မာပြည်သူတွေကိုနှစ်သက်ကိုနှုတ်ခွန်းဆက်တရာမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိကြောင်းဒီဇင်ဘာ31ရက်နေ့ညကထုတ်ပြန်တဲ့ဗီဒီယိုမှာဖော်ပြပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အကြက်တဲတွေကိုလည်းမြန်မာပြည်သူတွေဥဆောင်ဖြည့်ရှင်းနိုင်မှုမျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။ကင်းပြင်းတဲ့အပါအဝင်မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာအကြမ်းဖက်မှုတွေအရှိန်မြင့်ဆက်လက်ဖြစ်ပေါ်နေတဲ့အပေါ်ထူးဆိုရင်ကြောင်းအထူးကိုယ်စားလှယ်နိုလင်းဟေဇာကဒီဇင်ဘာလ22ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ပိတ်ဆို့အရေးယူထားတာကိုရှောင်ခွင်းပြီးမြန်မာကျွန်းတန်1600နီနီအမေရိကန်ကုမ္ပဏီတွေစီကိုတင်ပို့ခဲ့တယ်လို့ Justice for မြန်မာအဖွဲ့ကပြောလိုက်ပါတယ်။အနာသိပြီးမှအမေရိကန်နိုင်ငံကစစ်တပ်နဲ့တက်ချိတ်ဆက်စီးပွားရေးလုပ်ငန်းတွေအပေါ်ပိတ်ဆို့အရေးယူခဲ့ပါတယ်။ဒီအထက်မှာမြန်မာတက်လုပ်ငန်းလည်းပါဝင်ပါတယ်။မြန်မာတက်လုပ်ငန်းဟာတိုက်ပြည်တော်ဝန်တက်အရောင်းဝယ်အပေါ်မှာစီမံခန့်ခွဲနေတာဖြစ်တယ်လို့ Justice for မြန်မာအဖွဲ့ကဆိုပါတယ်။February လနဲ့ November လအတွင်းကျွန်းစစ်တန်ပေါင်း1600နီးနီးအမေရိကန်ကုမ္ပဏီတွေကိုရောက်ရှိသွားခဲ့ပါတယ်။တင်ပို့တင်ပို့မှု82ကြိမ်ရှိခဲ့ရမှာကျွန်းကအများဆုံးပါဝင်ခဲ့ပါတယ်။ကျွန်းများတွေနဲ့ပုံစဖြတ်စအဖြစ်တင်ပို့ခဲ့တာဖြစ်ပါတယ်လို့ပန်ကြီးဘကုမ္ပဏီကမ္ဘာကုန်သွယ်ရေးစီးရင်တွေကိုကိုးကားပြီး Justice for မြန်မာအဖွဲ့ကပြောပါတယ်။တရုတ်ကတဆင့်ခံပြီးအဲ့ဒီထက်ပိုလို့တစ်တွေကိုလည်းအမေရိကန်ကိုတင်ပို့နေပုံရတယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်အစီရင်ခံစာထဲမှာဖော်ပြထားပါတယ် EIDA ခေါ်သဘာဝတရားစရာများထုတ်လုပ်မှုပွင့်လင်းမြင်သာရေးအဖွဲ့အလို့ရ2018ဗန်ဒိုင်းနှစ်မှာတစ်ကုံတွေမှုကနေအစိုးရဟာအခွန်ဝင်ငွေအမေရိကန်ဒေါ်လာတန်း100နီးနီးရရှိခဲ့ပါတယ်တရော့တဲ့ပစ္စည်းတစ်ခုလုံးကနေရတဲ့ဝင်ငွေကတော့စုစုပေါင်းဒေါ်လာ322တန်းရှိပါတယ
်မြောက်ကိုရီးယားနိုင်ငံကအတန်တက်ငါးစားမြန်တဲ့ဒုံးကျည်ကိုစမ်းသပ်ပြစ်လွတ်ပြီးရပ်ပိုင်းအကြမှာပဲအဲ့ဒီဒုံးကျည်ရဲ့ပိုပြီးဆွမ်းဆောင်ရည်ရှိတဲ့ဒုံးကျည်ကိုဒီကနေ့အင်္ဂါနေ့မှာစမ်းသပ်ပြစ်လွတ်လိုက်ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့ပုံမှုအဆင့်မြင့်တဲ့လက်နက်တွေကိုစမ်းသပ်နေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။အမေရိကန်တောင်ကိုရီးယားတို့နဲ့ပြုလုပ်တဲ့ဆွေးနွေးမှုတွေရပ်တန့်နေချိန်မှာပဲသူ့နိုင်ငံရဲ့စစ်တပ်ကိုနောက်ဆုံးဝန်နည်းပညာတွေရရှိအောင်လှုပ်ဆောင်သွားမယ်ဆိုတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးရဲ့နေ့တစ်ကူတန်တိထံကိုအကောင့်ထဲပေါ်နေတာလည်းဖြစ်ပါတယ်။ကနအူးတုံတက်ချက်တည်းအရဒီကနေ့ပြုလုပ်လိုက်တဲ့ဒုံးကျည်ဟာအတန်တဲ့ဆယ်ဆပုံမြန်တဲ့နှုံးနဲ့ အမြင့်အားဖြင့်38မိုင်ရှိပြီး145မိုင်အကွာအဝေးကိုရောက်ရှိခဲ့တယ်လို့ယူဆရကြောင်းတောင်ကိုရီးယားပူးတွဲစီဦးစီးချုပ်များရဲ့အကြီးအကဲကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားကဇန်နဝါရီလ5ရက်နေ့မှာစမ်းသပ်ပြစ်လွတ်လိုက်တဲ့ဒုံးဂျီနက်ဆိုတဲ့အသေးစိတ်အချက်လက်ကိုတောင်ကိုရီးယားနဲ့အမေရိကန်ထောက်လိုင်းအဖွဲ့တွေကစုံစမ်းဖော်ထုတ်နေစေဖြစ်ပေမဲ့လည်းဒီကနေ့စမ်းသပ်လိုက်တဲ့ဒုံးဂျီဟာအဲ့ဒီဒုံးဂျီရဲ့ပိုးအဆင့်မြင့်တယ်လို့ယူဆတဲ့သူတို့အနေနဲ့ယူဆကြောင်းတောင်ကိုရီးယားပူးတွဲစီးဥစည်းချုပ်များရဲ့အကြီးအကဲကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ယူကရိန်းဂျန်တဲနဲ့ပတ်သက်လို့အမေရိကန်နဲ့ပထမတော့ဆွေးနွေးခဲ့ရမှာအကောင့်ဘက်ကိုမမြင်ရသေးပါဘူးလို့ရုရှားပြောရေးဆိုခွင့်ရှိသူကအင်္ဂါနေ့ကပြောကြားလိုက်ပါတယ်ဒီတော့တွင်မှာပဲရုရှားရဲ့လုံခြုံရေးဆိုင်ရာအဆိုပြုချက်အပေါ်စာနဲ့ရေးသားတုံ့ပြန်ပါမယ်လို့အမေရိကန်ကကြေညာလိုက်တဲ့အကြောင်းရုရှားနိုင်ငံတော်ပိုင်သတင်းဌာန RIA ကဆိုပါတယ်ပွပွလင်းလင်းတိုက်ရိုက်အသားပါပါဆွေးနွေးကြတာကတော့အပြုသဘောဆောင်ပါတယ်လို့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကပြောပါတယ်။ယူကရိန်းကိုနေတိုးအဖွဲ့ဝင်နိုင်ငံဖြစ်လက်မခံဖို့ရုရှားရဲ့တောင်းဆိုချက်ကိုအမေရိကန်ကလက်မခံခဲ့ပါဘူး။ဒါပေမဲ့ရုရှားရဲ့အဆိုပြုချက်ထဲမှာပါတဲ့ဒုံးကျည်ချထားရေးနဲ့စစ်ရေးလေ့ကျင့်မှုအတိုင်းစကိစ္စတွေကိုတော့ဆွေးနွေးဖို့စမ်းသပ်ရှိတဲ့အကြောင်းပြောထားပါတယ်။ဂျနီဗာပထမကြိမ်ဆွေးနွေးပွဲပြီးမှာတော့ရုရှားနဲ့အမေရိကန်ကြားကွဲပြားခြားနားချက်တွေကနှိစက်လာနေတဲ့အကြောင်းမပြသသေးပါဘူး။ဘူဒူနဲ့ဘရပ်ဆဲမြို့မှာနေတိုးနဲ့ကြာတာပရိနဲ့ဗီယက်နမ်မှာဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ OSCE တို့နဲ့ရုရှားကဆက်လက်ဆွေးနွေးဖို့ရှိပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52မီတာ19 kHz 15653ညไลโทมิเตอร์25กิโลเฮิรตซ์7883ญาไลโทมิเตอร์32กิโลเฮิรตซ์9335โรဖြင့်สนีตะนิงริมาไลแลมิเตอร์190กิโลเฮิรตซ์1505ก็นี่ปิ๊ดทุ่งเรียนไปนี่บาเลยရှင
်ฟีอเมริกันตางกันเนี่ยอิงกาเนญาบายตะเรนนี่ကိုဆက်လက်ကျင်ညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာလုံခဲ့တဲ့24နှစ်အတွင်းအိုမီကရွန်မျိုးဗီဇကွဲ COVID-19 ကူးစက်နေသူ3ဦးတွေ့ရှိခဲ့ကြောင်းစစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ကြေညာပါတယ်။ပြည်ပကပြန်လာသူတွေထဲက COVID တန်တရားရှိသူ4ခုကိုစစ်ဆေးခဲ့တာမှာအိန္ဒိယနိုင်ငံက relief flight နဲ့ပြန်လာသူ3ဦးမှာရောဂါပိုးကူးစက်နေတာကိုတွေ့ရှိခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။တချင်ထဲမှာပဲလုံခဲ့တဲ့24နှစ်အတွင်းမှာပဲ COVID-19 ကူးစက်သူမြန်မာနိုင်ငံမှာစုစုပေါင်း235ဦးတွေ့ရှိခဲ့ပြီးသေဆုံးသူ2ဦးရှိခဲ့ကြောင်းကျန်းမာရေးဌာနကကြေညာပါတယ်။ဒါကြောင့်အခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ကူးစက်နေသူစုစုပေါင်း 532,402 ဦးရှိခဲ့ပြီးဖြစ်ပြီးသေဆုံးသူကတော့ 19,295 ဦးရှိခဲ့ပြီးဖြစ်ပါတယ်။တချင်ထဲမှာပဲလူဦးရေ 9.5 သန်းလောက်ရှိတဲ့တရုတ်နိုင်ငံအညံမြို့မှာကိုဗစ်ကူးစက်မှုတွေရှိနေတာကြောင့်အသွားအလာတွေကိုပိတ်ပင်ကပ်တက်လိုက်ပါတယ်။ဖေဖော်ဝါရီလ4ရက်အိုလံပစ်ပွဲတော်လက်ခံကျင်းပမဲ့မြို့တော်ဘေကျင်းနဲ့တိတ်မွေးတဲ့ရှီယန်းမြို့နဲ့နောက်ထပ်ယူဇူးမြို့တွေမှာကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့ကြောင့်အသွားအလာတွေကိုကန့်တတ်ထားသလိုမြို့ကန်တွေကိုကိုဗစ်စစ်ဆေးမှုတွေပြုလုပ်နေပါတယ်။ရောဂါထင်းချိုးရေးလှုပ်ဆောင်ဖို့ပွဲစီစဉ်သူတွေအားကစားသမားတွေနဲ့တာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတယ်လို့လည်းအိုလံပစ်ပွဲတော်ရောဂါထင်းချိုးရေးတာဝန်ရှိသူခွန်ချန်းကပြောပါတယ်။ဟောင်ကောင်မှာတော့ចောင်းသားတွေတဲ့ကိုဗစ်ကူးစက်မှုတွေရှိနေတာကြောင့်မူဂျိုနဲ့မူလာရန်ចောင်းတွေကိုဖေဖော်ဝါရီလပထမပတ်အထိပိတ်ထားပါတယ်။လူဦးရေအထူးထပ်ဆုံးဆောက်ဩစတြေးလျနိုင်ငံက New South Wales ပြည်နယ်မှာရှိတဲ့ကူးစက်မှုတွေမြင့်တက်နေတဲ့နေရာကြောင့်ယောဂါဆဖြစ်ခရဲကကနေ့ထိဩစတြေးလျနိုင်ငံမှာကူးစက်သူ9သန်းကျော်ရှိနေပါတယ်။ဗီတိုတီးယားပြည်နယ်မှာကူးစက်မှုတွေမြင့်တက်နေပြီးမနေ့ကတည်းရက်ထဲကူးစက်သူ38,000ကျော်ရှိသလိုဆေးရုံတဲ့ကူးသရသူတွေလည်းပိုများလာတယ်လို့ကျမကြီးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နောက်ခုံပတောင်းနယ်မှာရှိတဲ့တာတယုံကယူခဲ့တဲ့နမူနာမှာအာဖရိကဝက်တဝေးပိုးကိုတွေ့ခဲ့တယ်လို့ထိုင်းအတာဝိုင်တွေကအင်္ဂါနေ့ကပြောကြပါတယ်။ဒါကပထမဆုံးတရားဝင်အတည်ပြုချက်ဖြစ်ပါတယ်။အိမ်မွေးဝက်သိဆုံးသွားရကနေဝက်တုကွေးပို့ကိုတွေ့ခဲ့တယ်လို့အရင်လတုန်းကကဆက်ဆက်တက်ကတို့ရဲ့တခွဲခန်းကထုတ်ပြန်ခဲ့ပါသေးတယ်။ထိုင်းနိုင်ငံကဘဝမွေးမြူရေးလုပ်ငန်းတွေကြားမှာဝက်တုကွေးပြန့်နှံ့နေပြီဖြစ်တယ်ဆိုတဲ့မှတ်စာချက်တွေမကြမီရက်တတပတ်တွေအတွင်းကထွက်ပေါ်လာခဲ့ပြီးတဲ့နောက်အာရပိုင်တွေကတတ်တက်ယုံတွေကနမူနာတွေကိုတခွဲစစ်ဆေးခဲ့တာပါ။ဝက်ငွေမြေချံဆယ်ချံနဲ့တာတက်ယုံနှစ်ခုကနေနမူနာအပါဝင်နမူနာပေါင်း309ခုတည်းကနမူနာတစ်ခုမှာအခုလိုတွေ့ရှိရတာဖြစ်ပါတယ်ပို့တွေ့ခဲ့ရမှာနေရာရဲ့၃ပိုင်ပတ်လည်ကိုကူးဆက်ဆုံးဖြစ်အစွားကကျင်းကြဖို့ရှိပါတယ်ဝက်တွေသွားလာတင်ပို့တာကိုခန့်သက်ထားပြီးတန်ရရှိတဲ့ဝက်တွေကိုတုတ်တယ်မှာဖြစ်ပေမဲ့အစွားကဝက်ချံတွေကိုလည်း နင့်နာဂျီပေးမှာဖြစ်တယ်လို့မွေးမြူဖွံ့ဖြိုးတိုးတက်မှုဌာနညွှန်ကြားမှုကြောင့်ဆိုရာဗစ်ဌာနထူကပြောပါတယ်အဲ့ဒီလိုနင့်နာဂျီပေးဖို့စူရဖွဲ့ကထိုင်းပန်ဝင်9,400,000အမေရိကန်ဒေါ်လာအပြင်စစ်ခွန်တပ်မှတင်
16
2015年1月，也还因为对某的泄露他的路数吧的。那趟那事故的中间嘞，台湾中一些班花莲雷达斯康安的，立即目标在多少的，所以将用松山跑突破对台湾怎么了？三英文啊，人家他讲怎么了也标准一个标吧的。带领人并列兵呢，别加多少个，人民在这里个对来也讲台湾所有个这一场那个标价来比，利用母股对西南一对，也还因为对某的泄露他的路数吧的。 ဒီငွေကြေးပမာဏဟာတိုင်းပြည်တပြည်တဲ့အတွက်အကူအညီတောင်းဆိုအောင်မှာအမြင့်မားဆုံးတောင်းဆိုချက်လည်းဖြစ်ပါတယ်။ကလေးသားမောင်များစွာကလည်းအကြောင်းမနေရဖြစ်နေကြပါတယ်လို့ကုလသမဂ္ဂကဆိုပါတယ်။အကူအညီသာမရခဲ့လို့ရှိရင်ငါးနှစ်အောင်ကလေးတန်းလားဟာစိုးစိုးဝါးဝါးအဟာရချိုးတဲ့ရောဂါကိုခံစားကြရပါလိမ့်မယ်လို့လူသားချင်းစာနာထောက်ထားမှုဆိုင်ရာလက်ထောက်တွဲမှုချုပ်မာတင်ဂရစ်ဖစ်ကပြောကြပါတယ်။ လူရဲ့တဝက်ဟာငါမှုခေါ်ပါခြင်းပေးနေရင်ဆိုင်နေရပြီးလူကိုယ်တန်းကပဋိပက္ခကြောင့်နေရဆွတ်ခွာတိမ်းရှောင်နေရသူတွေဖြစ်နေပါတယ်လို့လည်းဆိုပါတယ်။ဆယ်စုနှစ်များစွာအတွင်းအစိုးဆုံးမူးခေါင်ခဲ့တဲ့အတွက်ကြောင့်လည်းလက်သမားတွေနဲ့မွေးမြူသမားတွေဟာရုန်းကန်နေကြရပါတယ်။ဒါပြင်အိန္ဒိယနိုင်ငံတွေမှာလည်းအာဖဂန်နစ္စတန်ဒုက္ခသည်6,000ရှိနေပါတယ်။
နောက်ဆက်ရသတင်းတွေကိုကိုစုံဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းပုဂ္ဂိုလ်ချက်တွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေကိုစပြောပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မတူပြီး ဖလန်းမြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးCDFအဖွဲ့တွေကြားဒီနေ့ဇန်နဝါရီ17ရက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။စစ်ရေးတင်းမာနေတဲ့မတူပြီးမြို့နယ်ဘက်ကိုစစ်ကောင်စီတပ်တွေအင်အားထပ်ဖြည့်လာတယ်လို့လဲ CDF တာဝန်ရှိသူတွေကပြောပါတယ်။ချင်းပြည်နယ်ဘက်စစ်ရေးနောက်ဆုံးအခြေအနေအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုသားညုံပြောပြပေးပါရှင်။
ချင်းပြည်နယ်မင်းတပ်မြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေဒီကနေ့အင်္ဂါနေ့မှာလည်းဆက်ပြီးတော့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။စစ်ရင်တန်းတွေကို
မင်းတပ်CDFအဖွဲ့ဘက်ကချုံခိုတိုက်ခိုက်မှုတွေလုပ်ရတာကနေပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့CDF ကြေညာရေးတာဝန်ခံစလိုင်းရောမန်ကပြောပါတယ်။ဒီနေ့တစ်ချက်တွေခွဲလောက်မှာတောက်ထပ်တိုက်ဆွတ်တံဖြစ်တယ်။ဒီမိုင်းတိုင်69ကိုမိုင်ဝင်းကျင်ပါပဲတိုက်ဆွတ်တံဖြစ်တယ်။ကျွန်တော်ဘက်ကချုံခိုပြစ်တာပဲဘုဖက်ကအထိကိုက်ကြာဆုံးကတော့မသိရသေးဘူး။ဒီနေ့ကမိုင်းတို ဘလောက်ကြာဆုံးပြည်တယ်လို့ပြောလို့မရဘ
ူး။ဇန်နဝါရီလ10ရက်နေ့တရင်းလာနေ့ကလည်းမတူပီမျိုးဘက်ကူသွားတဲ့စစ်ရင်နန်းတွေကိုမင်းတပ် CDF ဘက်ကချုပ်ခိုးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မတူပီမျိုးနယ်ဘက်ကိုစစ်ကောင်စီတပ်တွေအလုံးရင်နဲ့အင်အားဖြည့်နေတယ်လို့လည်း slide ရောမန်ကပြောပါတယ်။
စီအာတော့စီကတော့ဖိကိုးကြတော့လေကျွန်တော်များတန်ခတ်ကနှစ်ပြည်နဲ့မတူပီကိုအားဖြည့်တဲ့ဘောပဲ။
မတူပီမျိုးနယ်တဲမှာတော့မတူပီပလောက်ဝလမ်းချီဆိုင်ခမရ304တရင်ကိုမတူပီ CDF အဖွဲ့ကနေပြီးတော့တရင်းလာနေနီးလေပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မတူပီ CDF ပြည်ညာရေးတာဝန်ခံကိုနေလင်းဦးကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့မတူပီကနေပလောက်ဝသွားတယ်လမ်းပေါ့လေ။ပလောက်ဝချီဆိုင်ကလေခမရ304ကိုကျွန်တော်တို့ CDF ဆက်ဆိုင်တာပုံတိုက်တာပေါ့လေ။မိုင်းခွေပြီးကြတာအကစားဖက်ကသုံးဦးတာဆုံးပြီးမှအများပြတန်ညာရရှိတာပေါ့လေ
။မတူပီမျိုးနယ်တဲမှာဇန်နဝါရီလ3ရက်နေ့တဲကမတူပီ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေတာပါမင်းတပ်နဲ့မတူပီမျိုးနယ်တွေမှာလိုပဲချင်းမိနယ်တဲကဖလန်းမျိုးနယ်ဝေဘူးလာမျိုးဘက်မှာလည်းဒီကနေ့တိုက်ပွဲတွေဖြစ်နေတယ်လို့ CNDF ပြည်ညာရေးတာဝန်ခံကပြောပါတယ်
မင်းတပ်ကကိုးနိုင်နဲ့ဆင်နိုင်ကြလာမှာတိုက်ပွဲဖြစ်နေ အာအဲ့မှာဝေဘူးလာတင်းပါပဲစောထောင်ထားတဲ့မိုင်းလက်မိရဲ့သူတို့စီကဲမှုတရားတော့များမယ်လေသူအတီချီတော့ကျွန်တော်လည်းကြည့်ကြမကြည့်ရသေးဘူးသူကတော့ပြေတော့ခတ်တော့ဆိုလို့
စကိုင်းတိုင်းကလေးမြို့နယ်နှစ်ချောင်းကြည့်ရဘက်ကနေချင်းမိနယ်ဖလန်းမြို့နယ်ဘက်ကိုသွားတဲ့စစ်ကောင်စီတပ်တွေတနင်္လာနေ့ညနေပိုင်းကဝေဘူးလာမြို့နီရန်အမ်ကြည့်ရနဲ့ခီထရန်အကြားအယောက် CNDF ဘက်ကမနေ့ကလည်းဘုံခွဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်မင်းတပ်ဖလန်းမတူပြီးစားတဲ့ချင်းမိနယ်တဲကမြို့နယ်ဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်တပ်ဘက်မှထိခိုက်မှုတွေများတယ်လို့ CDF ဘက်ကပြောဆိုပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူး။တိုက်ပွဲအခြေအနေတွေကိုသိနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဇန်နဝါရီလ9ရက်နေ့တနင်္ဂနွေနေ့ညနေကဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေဖမ်းဆီးခဲ့တဲ့ဒေသခံ3ယောက်လည်းခုတတိလွတ်မလာသေးပါဘူး။တောင်ယာပြန်တဲ့အရက်သား9ယောက်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးတော့2ယောက်ကိုတော့သူတို့ပြန်လွှတ်ပေးခဲ့ပါတယ်။စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းချင်းမိနယ်မင်းတပ်မတူပီဖလန်းထန်တလန်ဟာခါကံပလက်စတဲ့မြို့နယ်တွေမှာဒေသခံတွေကလက်နက်ဆွဲကင်ဆန့်ကျင်ခုခံတော်လှန်မှုတွေလှုပ်လာကြတာဖြစ်ပါတယ်ခင်ဗျာ
ချင်းမိနယ်ဘက်ကစစ်ရေးအခြေအနေကြောင့်ကိုသားညုံပြောပြပေးခဲ့တာပါဆက်ပြီးတော့ဒဏ်ရာနဲ့ဖမ်းခံရသူအမျိုးသမီးတရင်တော်ကိုစစ်ကြောရေးပို့တဲ့တရင်ကိုပြောပြပေးပါမယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာ9ရက်နေ့ကရန်ကုန်မြို့ကျင်းမြိုင်မြို့နယ်မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကားနဲ့အတင်းဝင်တိုက်ဖမ်းဆီးခဲ့စဉ်ဦးခေါင်းမှာဒဏ်ရာရခဲ့တဲ့အမျိုးသမီးတရင်တော်ကိုစစ်ကြောရေးမှာစစ်ဆေးဖို့စင်းယုံကနေဒီနှစ် January 17ရက်မှာခေါ်သွားတယ်လို့ရှင်းနေကပြောပါတယ်အဲ့ဒီနေ့ကသူနဲ့အတူတရင်ယူနေစဉ်အဖမ်းခံရတဲ့ဓာတ်ပုံတရင်တော်ကိုလည်းစစ်ကောင်စီကတရားစွဲဆိုဖို့ပြင်ဆင်နေပြီလို့ပြောပါရယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့တင်ဒင်ကိုမဆုမွန်ပြပြပေးပါမယ်ရှင
်ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ5ရက်တင်ဒင်ကိုနေနေကရန်ကုန်တိုင်းကြီးမနိုင်မြို့နယ်ပန်းမင်ကြီးလမ်းမပေါ်မှာငင်းငင်းချမ်းချမ်းနဲ့ခြေတက်ဆန္ဒပြနေတဲ့လူအုပ်ထက်ကိုစစ်တပ်ကနေကားအရှိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးတဲ့အချိန်မှာမြန်မာ Press Photo Agency MPA သတင်းဌာနကရုပ်သံသတင်းတော့ဖြစ်တဲ့မမှုရတနာခတ်မမှုထွန်းနဲ့ဓာတ်ပုံသတင်းတော့ကိုကောင်းဆက်လင်းတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။မမှုရတနာခတ်မမှုထွန်းဟာဥကောက်မှာအပြင်းထန်ဒဏ်ရာနဲ့ဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ကိုကောင်းဆက်လင်းဟာလည်းခေါင်းပိုင်ဒဏ်ရာနဲ့ဖမ်းခံခဲ့ရတာပါ။စစ်ဆေးရုံမှာတလားကျော်ကြာဆေးကုသမှုခံယူခဲ့ရတဲ့မမှုရတနာကိုရွှေပြည်သားစစ်ကြောရေးမှာစစ်ဆေးဖို့စစ်ကောင်စီဘက်ကနေဒီကနေ့ဇန်နဝါရီလ17ရက်နေ့မှာခေါ်ဆောင်သွားတယ်လို့ရှင်းနေကပြောပါတယ်။သူ့မှာဥကောက်မှာထိထားတဲ့ဒဏ်ရာကြောင့်ဝေဒနာတွေခံစားနေရတော့မယ်လို့လည်းအခုလိုပြောပြပါတယ်
။ခန္ဓာကိုယ်မှာရှိတဲ့တာမန်ပွန်းပဲ့ဒဏ်ရာတွေကကျောက်ဝင်းသွားပြီ။နောက်ဥကောက်မှာရထားတဲ့ဒဏ်ရာကလည်းပဲဒဏ်ရာအမိနဲ့တော့အနာပြတ်သွားပြီနဲ့အပြင်းပိုင်းကပေါ့သူအမြဲတမ်းဒီကောင်းမှုနေတယ်နောက်တစ်ခါဒီတောင်းနေညံဖြစ်စဉ်ကိုပြီးတော့မှမှတ်မိကြတဲ့အခြေအနေဖြစ်တယ်။ငွေပဲပေါင်းအင်းရနေပြီးတော့မှခြေရတည်းတော့ပတိစီထားနေရကြတော့တော့ပတိခြေလိုက်တယ်ဒါတဏှာအပြင်ခြေထိုးခြေတော့ပေါ့နော်အဲ့လိုလုပ်ခဲ့တာနဲ့လုပ်ရုံနဲ့နောက်နှစ်လလောက်ဆိုရင်တပိတိုင်းပြန်ကောင်းမယ်အဲ့လိုတော့မှတ်ချက်ပြုပြီးတော့မနေ့ကတော့ဆင်းရုံကဆင်းရုံပြီးတယ်ဆင်းရုံကဆင်းရုံပြီးပြီးတော့မှဒီနေ့မနေ့ပေါ့ဒီနေ့မနေ့ကြတော့ဒီရှိပြည်သားစစ်ကြောကြီးကလာခေါ်သွားတယ်လို့ကြည့်နေတိုင်းရဲစခန်းကနေမှသူ့မိသားစုကိုအကြောင်းကြားလာတယ်အခုအချိန်ကတော့ဒါရှိပြည်သားစစ်ကြောကြီးကိုပြည်ပေါ်မှခံနေရတဲ့အနေဖြစ်တယ်
စစ်တပ်ကနေကားနဲ့အတင်းဝင်တိုက်တဲ့အချိန်မှာသူနဲ့အတူဖမ်းဆီးခံခဲ့ရတဲ့ဓာတ်ပုံသတင်းတော့ကိုကောင်းဆက်လင်းဟာလည်းဒဏ်ရာတွေအရှင်းမပြောက်ခင်မှာစစ်ကြောရေးမှာစစ်ဆေးမေးမြန်းခံခဲ့ရတာဖြစ်ပါတယ်။ဇန်နဝါရီလ10ရက်နေ့တနင်္လာနေ့တုန်းကတော့အင်းစိန်ထောင်ကိုလွှဲပြောင်းထားတယ်လို့သိရပါတယ်။ကိုကောင်းဆက်လင်းရဲ့အခြေအနေကိုလည်းရှင်းနေဖြစ်သူကအခုလိုပြောပြပါတယ်
။သူကကြတော့ခါခစ်စီယိုးနဲ့စင်ဆုံယိုးပေါ့။စင်ဆုံယိုးမှာတော်တော်ပြင်းပြနေတယ်စီကဲမှုခါတယ်။တို့လည်းပဲတက်တာသွားပြီဆိုပြီးတော့မှ၄ရက်လောက်ကြာမှာဒီဗီဒီယိုစစ်ကြောကြီးကိုခေါ်သွားတယ်ခေါ်သွားတဲ့ညမှာတော့ရှင်းဝင်ပြီးမှနေရစားအပ်တယ်ရှင်းနေရစားမှာတညအိတ်ပြီးတော့မှနောက်တနေ့ဗီဒီယိုစစ်ကြောကြီးကလာခေါ်တော့သူ့မိသားစုတွေနဲ့ညီလိုက်ရတယ်ပေါ့အဲ့ချိန်မှာတော့သူကနှစ်ယောက်တွဲပြီးတော့မှစားဖို့ပြင်သွားတာသူတို့ပြည်တယ်ဉာဏ်ကြီးတော့တက်တာတဲ့အနေထားတော့မဟုတ်ဘူးပေါ့နော်တို့လည်းပဲစစ်ကြောကြီးကနေပြီးတော့မှမနေ့ကတော့ဒီစဉ်ကြီးထောင်ကိုပြန်ပြီးပို့တယ်။ဟိုကကြည့်မနိုင်။ရင်းဆန်းကဘာပုံမှန်ညက်ပြီးဆွဲမယ်ဆိုတော့ကျားတို့မသိဘူး။သူတို့နဲ့ဆက်လျောက်မှု။တမကြီးကတော့အခုချိန်ကြီးကျားတို့သူ့မိသားစုလည်းမသိဘူး။ကျားတို့လည်းမသိသေးဘူး
။သူတို့နှစ်ယောက်စလုံးဟာဆန္ဒပြပွဲတရင်ရယူနေချိန်မှာဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့မြန်မာ Press Photo Agency MPA သတင်းဌာနကပြောကြပြီးသူတို့နှစ်ယောက်စလုံးကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်စစ်ကောင်စီကတော့သူတို့တွေဟာဆန္ဒပြပွဲတွေမှာကိုယ်တိုင်လှုံ့ဆော်ပြီးတော့တရင်ရယူတဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းစက်တင်ဘာလ1ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့အလွတ်တန်းသတင်းနောက်တစ်ဦးဖြစ်တဲ့မတ်သူဇာဟာလည်း ူဆွဲဆိုခံထားရတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်လှုံ့ဆောင်မှု905ကကြီအမှုအတွက်ဇန်နဝါရီလ13ရက်နေ့မှာတော့သူ့ကိုဆွဲချက်တင်တင်မတင်တင်ဆုံးဖြတ်ဖို့ရှိနေပါတယ်လို့ရှင်းနေကပြောပါတယ
်အခုလက်ရှိစစ်ဆေးပေါ်ပေါ်ချက်တွေကမတူကြမှာဟိုခြေရင်းမိနေခံရင်လုံးလုံးဒီအမှုမပေါ်ပေါက်တဲ့အတွက်ဒီအဆင့်မှာပဲဆွဲချက်မတင်ခဲ့နဲ့လုပ်ပေးနေအောင်ဆရာတို့ဆောင်ရွက်ချက်တင်ထားပါတယ်အခုလာမဲ့13ရက်နေ့ပေါ့13ရက်နေ့ကျရင်အဲဆွဲချက်အမိတ်တစ်ခုချပါလိမ့်မယ်။အဲဆရာတို့ရဲ့ဆောက်ထားချက်ကိုလျှောက်လဲချက်ကိုတရားရုံးကလက်ခံနေဆိုရင်တော့အဲ့ဒီမှာမတူတာလွတ်မှာပေါ့။အဲလက်မခံဘူးပြဲတယ်ဆိုရင်တော့အဲ့ဒီမှာဆွဲချက်ပြင်ပြီးတော့မှဒါမတူတာနဲ့မတူတာနဲ့ပြင်ပြတဲ့အတွက်ဆက်စစ်ဖို့ရှိမှာပါ။
မတူစာဟာ NNI ဆိုရလက်ထက်မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တူဖြစ်ခဲ့ပြီးတော့လွတ်လပ်တဲ့အာရှအသံ RFA ပါဝင်ပြည်တွင်းမှာရှိတဲ့ online channel နဲ့သတင်းစာတိုက်တော်များများမှာအလုံးလုံးကင်ခဲ့တဲ့ဝိုင်းရင်သတင်းတော်တူဖြစ်ပါတယ်။စေုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက်မှာ Friday Times နဲ့ Myanmar Press Photo Agency MPA တို့မှအလွတ်တန်းသတင်းတော်အဖြစ်နဲ့မေလအထိလုံးကင်ခဲ့သူလည်းဖြစ်ပါတယ်။စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းမီဒီယာလုပ်ငန်းလုံခြုံနေသူတွေအရင်တုန်းကသတင်းတော်လုတ်ခဲ့မှုတဲ့သတင်းမီဒီယာသမားတွေထပ်မံဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူတို့ကိုပြင်းထန်တဲ့ပုံမှန်တွေနဲ့တရားစွဲဆိုခံထားရတာဖြစ်တယ်လို့သတင်းသမားတချို့ကလည်းဖမ်းဆီးထောင်ချအရေးယူတာတွေကဆက်လက်ရှိနေသေးဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေဆိုင်တန်လွင်သွေးချင်းသတင်းဌာနအယ်ဒီတာချုပ်ဒေါ်မြဝင်းရံကိုညောင်ရွှေမြို့မှာရှိတဲ့တောင်လေးလုံးအချင်းတောင်တွင်ကတရားရုံးကပုံမှန်95ကကြီးနဲ့ထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်။အေဒီတာချုပ်ဒေါ်မြဝင်းရံဟာပြီးခဲ့တဲ့ဇူလိုင်20ရက်နေ့ကတောင်ကြီးမြို့မှာသူ့မရဲ့နေအိမ်မှာတမိနှုတ်ဦးနဲ့အတူဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဆီယနာသိမ်းပြီးချိန်မှာစန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ချိန်တုန်းကလည်းစစ်ကောင်စီဘက်ကသတင်းတော်တချို့ကိုဖမ်းဆီးခဲ့တာတွေရှိတယ်လို့သတင်းဌာန၈ခုကလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့သတင်းသမားက100ကျော်ရှိပြီးတော့10ဦးထက်မနည်းလည်းထောင်ချခံထားရပါတယ်။56ဦးကတော့ပြန်လည်လွတ်မြောက်လာခဲ့တဲ့အတွက်လက်ရှိမှာတော့သတင်းသမားအယောက်90လောက်အချင်းတော်အသီးသီးမှာဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့ပြည်တွင်းကသတင်းသမားတွေပြုစုထားတဲ့စာရင်းအရာသိရပါတယ်ရှင်။
မဆုံမပြောပြပေးခဲ့တာပါအခုတော့ရခိုင်ဘက်ကစစ်ပြေးဒုက္ခသည်စကန်တွေမှာထောက်ပံ့မှုတွေနှဲလာတဲ့ကြောင်းဆက်ပြောပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကရခိုင်စစ်ပြေးဒုက္ခသည်စကန်တွေမှာစားရေးတောက်ရင်မလုံလောက်တဲ့ပြဿနာကြုံနေကြရတဲ့အပြင်ဆောင်းရာသီလည်းဖြစ်တာကြောင့်ဆောင်းနဲ့အနှွေးတွေတွေလိုအပ်နေကြပါတယ်နေရမပြတ်နိုင်သေးတဲ့စစ်ပြေးဒုက္ခသည်9000လောက်ရှိနေတဲ့ရခိုင်ပြည်မှာထောက်ပံ့ကူညီမှုတွေကလည်းအရင်ကထက်နှဲသွားတယ်လို့ဒုက္ခသည်ကူညီရေးအဖွဲ့တွေကပြောပါတယ်ရခိုင်ဘက်ကဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကသတင်းရေးသားပေးပို့ထားတာကိုဦးသိမ့်ထိုင်ဦးပြောပြပေးပါမယ်ရှင်
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးတွေကြာဆင်းလာသလိုကုန်စည်နှုန်းတွေလည်းမြင့်တက်လာတာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေခိုလုံနေကြတဲ့ယာယီဒုက္ခသည်စခန်းတွေမှာအစားအသောက်သုံးဆောင်မလိုလောက်မှုတွေကြုံတွေ့နေကြရပါတယ်။ကမ္ဘာစံတမ်းရေးကောင်စီ WFP နဲ့နိုင်ငံတကာကြက်ချင်ရေးအဖွဲ့ ICRC တို့ကငွေချင်းနဲ့စံစီစားစားတဲ့ကူညီထောက်ပံ့မှုတွေပုံမှန်ပေးနေပြီမဲ့ပြည်တွင်းကကူညီတွေပေးမဲ့သူမရှိသလောက်နေသွားတဲ့အတွက်လိုအပ်ချက်တွေဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်ရေဆောင်ရနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများစီယုံ REC ကကိုစောစောထွန်းကပြောပါတယ
်အရင်လိုမျိုးထောက်ပံ့တဲ့အဖွဲ့တွေကမရှိနေတော့ဘူးအဲပုံမှန်ထောက်ပံ့တဲ့ ICRC တို့ WFP တို့နောက်ဒီအနာဆိုင်ရာလူပိပင်ဌာနတို့ဟိုဒီလောက်ပဲပုံမှန်ရှိနေပေါ့လေအဲကျန်တဲ့အဖွဲ့တွေဆိုတာကတော့အနည်းငယ်လိုမရှိနေဘူးပေါ့အဲ inox တို့တကောများဒီသခင်ဖွေးစီတွေရောပရိုက်တာဖွေးတွေရောထပ်ပိုင်းနေတဲ့ကြတာရှိပါတယ်။ဒီကဲမာနေတဲ့သူတွေကသူတို့အနေနဲ့ဒီဝင်ရလုံးခဲနေဖို့တိုင်းတစ်ပိုင်းလုံးကြတာရှိပါတယ်။အဲအခုကိုပြီးတဲ့ဖြစ်တော့တယ်။နောက်ဆင်းနာသိမ်းပြီးနောက်ပိုင်းမှာတော့စီးပွားရေးတွေထိခိုက်လာတဲ့အခါမှာလုံးခဲတွေကလည်းအရင်လိုမလွယ်ဘူးတော့ဘောနော်။မစားလို့မရဘူးပြောပါတယ်။ဒါကြောင့်မလို့ဒီစနေခါပိုင်းမှာတော့သူတို့အနေနဲ့အဲလူရှိတွေတော့ပို့ပြီးတော့များလာတယ်ဘောနော်တဖြည်းဖြည်းနဲ့
။တော်တော်ပြုနေအတွင်းကလူကြီး9ကျော်နေထိုင်တဲ့တောင်မင်္ဂလာစီဗီဒုက္ခသည်စခန်းမှာဆိုရင် WFP ကငွေကြေးထောက်ပံ့တာတွေရှိနေပေမဲ့ကုန်စည်နှုန်းတွေမြင့်တက်နေတာကြောင့်စားဝတ်တွေရိခက်ခဲနေတယ်လို့စီဗီဒုက္ခသည်မအေးခင်ကပြောပါတယ
်စားဝတ်နေရတဲ့အဆင်မပြေပါဘူးဒါပေမဲ့ WFP ကတော့ဒူလူတရားကိုလည်း18000ပေးတယ်တော့ရှိတယ်ဆရာအဲ့ဒါမှမမလုံးမလောက်ဘူးလေစည်းနှုန်းတွေလည်းတအားတက်တယ်လေဆရာစီတဘုံကို3500အဲ့လိုမျိုးတက်နေလို့
အခုလိုစန္ဒယိကအခက်ခဲတွေအပြင်ဆောင်းရသည်ဖြစ်တာကြောင့်ဆောင်းနဲ့နှွေးတွေလည်းလိုအပ်နေတယ်လို့မအေးခင်ကပြောပါတယ
်။ကိုကတအားရှမ်းနေတဲ့အချိန်မှာဆောင်းနဲ့အနှွေးထွက်တယ်မလုံမလောက်ဖြစ်နေလို့တအားလိုအပ်တယ်လို့အဲ့ဒါမှလည်းလူပေါင်းဒီမှာတော့900ကျော်ရှိတယ်900ကျော်မှာတော့900ကျော်ဒီလုံးကတော့မရပါနဲ့300နဲ့ပါလို့အခက်ခဲဖြစ်နေတယ်ဆရာ มันเนี่ยเราส่งไปได้เราปุ่มมาเราไปได้เสียเอาไว้แต่อิงโก้เนี่ยต้องใช้ไปได้เสียแล้วไม่อิงแต่อิงทองมาลัวเราเส้นยาวชีเดลุลชีเดกูยาชีเดลุลชีเดอะไรมันลงล็อปชินิลูตาชินิเดนี่กันนะก็ไปเสียเราแต่คุณมาไม่ใช่ผู้เสียเดดีแน่เลยอาจจะเนี่ยอันนี้เทเดมันไปผู้ส่งเลยมันไปผู้ยูเนี่ยอาจจะเราส่งไปจะต้องใช้ไปแต่อิงโก้ต้องทำเลยเสีย ยามาสิ่งใดยังคงดำรงอยู่จากแต่เวจีจะพิบากันแล้วยังคงดีด้วยกันแต่ยังโอ้ยส่งข้อทบทวนกันอีกทีสิบเอ็ดข้อเดียวกันนี้มาคุณลุงนี่ทันจ้าบ้าเลยและสิ่งยังคงมีในเรื่องมาแต่เวจีจะได้ในปีสิบเอ็ดข้อเดียวมีอาซูเนียบยันตัวกันจ้าบีเม่ไม่เนี่ยปากเวจีเรศจันเล่นได้ไม่เชื่อดีดูเจียวอะไรก็ยอดอยู่ยอดได้เนียบเป็นยังไงจ้าดีเรียบยังสุยากันเลยลงจุยอามากันเจ้ามาเป็นยังไงดีละจ้า
นี่ยังไม่เป็นไรเนี่ยสิบเอ็ดข้อเดียวซื้อซื้อบ้าคนเราดาวนี้บ้าทุกข้อเดียวสักการณ์นี้มาชี้นี่จะว่าเลยครับเนี่ยอุตส่าห์ไทยอุปยาบีเกเรจะขายประกาศทุกข้อเดียวเรียกชี้นี้บ้าอากุศลบีอเมริกันดอลลาร์สิจะลาลูช่วยซื้อสตองซีเนตตัวเองกองจะช่วยซื้อดอลลาร์จะจ้างเลยจีจ่ายเอาบ้าอเมริกันดอลลาร์กูเปลี่ยน
เปลี่ยนป้ามาเลี้ยงยังมาจังหวะนั่งนี่บ้าสิจะลาเรจ้าช่วยซื้ออะไรจะจ้ากูจะเสียสิทธิ์คนนั้นต้องเราสิจะนี่ไปอเมริกันดอลลาร์สิจะได้จ้าช่วยเนี่ยสตองสิบ้าวันจะชาร์ตตัวเองกองจะช่วยเลยสิริจะนี่เรจ้ายังงงอ่ะเปรียบปุ่นอะไรตัวเองกูจะจดเองเปรียบปุ่นมาไม่ใช่ยังมาเองงั้นช่วยซื้อหนูฮะแต่บ้านเดิมมาจังหาดองหลับสิจะลาเกล้ามาที่กันนี่จะน้อยแล้วสิจะนี่มารอข้าวสิจะจ้ากูเสียสิทธิ์คนนั้นต้องจะบ่าวันจันทร์สิที
ဲ့အတွက်ကြောင့်လို့ရွှေလုံငန်းရှင်များအသင်းတာဝန်ရှိသူတို့ဖြစ်တဲ့ဦးမျိုးမြင့်က VOA ကိုပြောပါရယ
်ရွှေရတော့ကျွန်တော်တို့ရှိပါရှိပေါ်နေတာဒီရတော့ဒီပြည်ရင်းတော်လာကြီးတက်လို့ဖြစ်တာပါပဲရေထဲမှာဓာတ်တက်လာတယ်ပြည်လို့ကျွန်တော်ဒီပြည်ဝင်နေလို့ရွှေရှားလို့မဟုတ်ဘူးပြည်ရင်းတော်လာကြီးကြောင့်ဖြစ်သွားတာဗျာ
ကမ္ဘာရွှေစည်းကတော့တအောင်ဆောက်ကိုအမေရိကန်ဒေါ်လာ1950နဲ့1800ပေါင်ဝန်းကျင်မှာပဲအတက်ကြာဖြစ်နေပါတယ်။မကြခင်ရောက်လာတော့မှတရုတ်နှစ်တစ်ကူးချိန်မှာကမ္ဘာရွှေစည်းလဲအနည်းငယ်တက်နေတာပါ။ဒီရက်ပိုင်းမြန်မာနိုင်ငံမှာဒေါ်လာစည်းတက်လာတာကပြည်ပပို့ကုန်ကရတဲ့ဝင်ငွေပြန်ဝင်လာတာနည်းသွားတာကြောင့်လို့ရွှေလုံငန်းရှင်တချို့က VUE ကိုပြောပါတယ်။ဒီကနေ့ဘူဘန်ကသတ်မှတ်ထားတဲ့ဒေါ်လာပေါက်စည်းကဒေါ်လာကို1988ကျပ်စည်းဖြစ်ပြီးပြင်ပမှာ7000ဝန်းကျင်နဲ့အရောင်းဝယ်လုပ်နေကြပါတယ်။တရဝင်းငွေလဲကောင်တော်တွေမှာဒေါ်လာလူသလောက်ဝယ်မရသူတွေကတော့ပြင်ပမှာပေါက်ဈေးပြေးပြီးဝယ်နေကြရတာပါမြန်မာကျပ်ငွေနဲ့ဒေါ်လာလဲနှုန်းမှာဒေါ်လာဈေးမြင့်နေတာမို့ဒေါ်လာနဲ့ဝယ်ရတဲ့73စီဈေးကလည်းတည်ရည်နဲ့ပြန်တက်လာပါတယ်အကြောင်းကတော့ပြင်ပဈေးကွက်မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ2000နီးပါးရှိနေတာကြောင့်ပါဘူဘန်ကတော့လောင်စာဆီတင်သွင်းတဲ့ကုမ္ပဏီတွေကိုပြင်ပထက်နည်းတဲ့နှုန်းနဲ့အမေရိကန်ဒေါ်လာတန်30ကျော်ကို2021ခုနှစ်အတွင်းကရောင်းချပေးခဲ့ပါတယ်ဒီငွေတွေနဲ့ဝယ်ထားတဲ့ဒီဇယ်ကားလမ်းပေါင်း12တန်းလောက်ကိုပြည်ရင်းကုမ္ပဏီ10ခုကဇန်နဝါရီလ17ရက်နေ့ကစပြီးရောင်းချသွားမယ်လို့မြမရည်နံနဲ့ရည်နံထွက်ပစ္စည်းကြီးကြပ်စစ်ဆေးရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။တနင်္ဂနွေလုံးမှာရှိတဲ့သူတို့ဆိုင်ွယ်69ခုကနေအထူးနှုတ်နဲ့ရောင်းချပေးသွားမယ်လို့ဆိုထားပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ဆိုရင်တော့လုံလုံလောက်လောက်ရနိုင်ဖို့ခက်ခဲရှိုံမယ်လို့မန္တလေးက73စီဆိုင်ရှင်တူက VOE ကိုပြောပါတယ်။၄-၅ရက်အတွင်းမှာ73စီတပေပါကိုကြက်တသိန်းလောက်ဈေးတက်လာတယ်လို့သူကပြောပါတယ်
။တက်နေရပဲတနည်းကို1000လောက်ကိုထုတ်တယ်။အဲဟောတာတော့ပါမယ်ဆိုတော့ဘယ်လိုဆိုလဲ။ဈေးဖြစ်နေရပြီဈေးတက်တာလေးတိုင်းဖြစ်နေရဆိုတော့လေ။ဒီနေ့ပေါ့ကေးက3000ကျော်တယ်ကို3000ကျော်လောက်ရှိတယ်။တသိန်းကျော်လောက်တက်လာတယ်ပြောမှာ။အရင်ကတော့တသိန်းကျော်လေးပဲရှိရတယ်။အရင်လျှော့ရောင်းနိုင်တယ်တော့မရှင်းပါဘူး။ဘာလို့ဆိုဈေးကအကုန်ဖုံးတက်နေရပြီးတော့တနည်းတစ်စီးဖြစ်တာရင်လုံးဝတစ်ခါဖြစ်သူမျိုးပြန်ဖြစ်နေတယ်။
ဒီကနေ့ဇန်နဝါရီလ17ရက်နေ့မှာ73စီပေါက်ဈေးကအောက်တိန်တလီတာကို1425ကျပ်ကနေ1480ဝန်းကျင်ဈေးရှိပါတယ်။ဒီဈေးကတော့တလီတာကို1400ကျပ်ဈေးအထက်မှာရှိနေပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းကလေးကကုန်ဈေးနှုန်းတွေတရရတက်လာချိန်မှာအခုလို73စီဈေးနှုန်းတွေတက်လာနေတဲ့အတွက်ကုန်ဈေးနှုန်းတွေဒီထက်ပိုတက်လာဖို့သာရှိနေတဲ့ပေါ်လူလူကစိုးရိမ်နေကြပါတယ်ခင်ဗျာ။
ရွှေ73စီနဲ့တွင်းကုန်တချို့ဈေးမြင့်တက်လာတဲ့အကြောင်းကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။ဒီကနေ့ညအတွက်သတင်းပို့ပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိထုတ်လွှင့်ပေးနေရပါ။ဒုတိယပိုင်းနာရီဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခဏတွေကိုမကြခင်နားဆင်ရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနိုင်ပါသေးတယ်။ ဗီယိုမြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
။ VOA မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ American နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညဆွေးနွေးခန်းစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ။အခုဆက်ပြီးအင်္ဂါညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးဝက်ရဲ့နှလုံးနဲ့အစာတို့ကုသပေးတဲ့အကြောင်းပြောပြပေးပါမယ်။ American ပြည်ထောင်စုကနှလုံးရောဂါအပြင်းထန်ခံစားနေရတဲ့လူတစ်ယောက်ကိုမျိုးဗီဇပြုပြင်ထားတဲ့ဝက်ရဲ့နှလုံးနဲ့ပထမဆုံးအစာတို့ကုသပေးလိုက်ပါတယ်။တရိတ်ဆန်စီကနှလုံးနဲ့လူသားတစ်ယောက်စီအစာတို့ကုသပေးလိုက်ပြီး၃ရက်ကြာတဲ့အထိလူနာအခြေအနေကောင်းနေတယ်လို့သူ့ကိုကုသပေးခဲ့တဲ့ဆရာဝန်တွေက January 10ရက်နေ့မှာပြောလိုက်ပါတယ်။ Writer သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြပေးထားပါတယ်ရှင်
။ American ပြည်တော်စု Maryland ပြည်နယ်ဆေးသက်ကတော်ကဆရာဝန်တွေဟာဝက်နှလုံးနဲ့လူကိုအစာထိုးကုသပေးလိုက်ပါပြီ။ဒီကူရုံးကတော့မျိုးပီစပြုတ်ပြင်းပြောင်းလိုက်ပြီးတော့ကိုအင်ကအစာထိုးကုသပေးနိုင်တဲ့နီလန်းသစ်တမျိုးဖြစ်လာပါတယ်။ဒီကုသမှုအောင်မြင်မယ်ဆိုရင်တော့လူကိုအင်ကတွေကတော့မိခိုးနေရတဲ့အဖြစ်မျိုးရှောင်လွှဲနိုင်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေပါတယ်။ဒီခွဲစိတ်မှုမှာပါဝင်ခဲ့တဲ့ဒေါက်တာဘတ်လီဂရစ်ဖစ်ကအခုလိုရှင်းပြပါတယ
် Never done this in a human and I like
လူမျိုးနဲ့စားထုတ်ကုသပေးတာမျိုးကျွန်တော်တို့မလုပ်ခဲ့ဘူးပါဘူးလူနာအတွက်အကောင်းဆုံးကုထုံးတစ်ခုလုပ်ပေးလိုက်နိုင်တယ်လို့ထင်ပါတယ်ဒါပေမဲ့သူ့ကိုဆက်ပြီးတော့စောင့်ကြည့်သွားဖို့လိုပါတယ်တရက်တစ်ပတ်တစ်လဒါမှမဟုတ်နှစ်နဲ့ချီပြီလားဆိုတော့မသိသေးပါဘူး
မေရီလန်းပြည်နယ်မှာနေထိုင်တဲ့အသက်58နှစ်အရွယ်ဒေးဗစ်ဘန်နက်တော်ဒီကူရုံးကနောက်ဆုံးရွေးချယ်စရာနေလန်းဖြစ်ပါတယ်ခွဲစိတ်မှုမလုပ်ခင်တည်းရဲ့အလိုမစ္စတာဘန်နက်အတွက်မေရီလန်းတက္ကသိုလ်ကထုတ်ပြန်ချက်မှာတော့အသေးခံမလားခွဲစိတ်မှုခံယူမလားဆိုတဲ့နီလာမဲရှိတဲ့အတွက်ဒီနီလန်းကိုရွေးချယ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောထားပါတယ်ဒီလိုအစားထိုးစမ်းသပ်ကူတာမှုအတွက်အမေရိကန်အစားအသောက်နဲ့ဆေးဝါးကုကရေးဌာန FDA ရဲ့အရေးပေါ်ခွင့်ပြုချက်ကိုလည်းမေရီလန်းတက္ကသိုလ်ကတောင်းယူခဲ့ရတာပါ
The surgery on our patient around 8
ခွဲစိတ်မှုကနိုင်နဲ့ချီပြီးကြပါတယ်မြေကင်းပိုင်းထိရောက်သွားပါတယ်နှလုံးအသစ်ကလူခဏကူထဲမှာဘယ်လိုလှုပ်ရှားသလဲဆိုတာစမ်းသပ်ဖို့ခွဲစိတ်မှုကိုခဏရပ်ထားဖို့လည်းပြင်ဆင်ထားကြတာပါတရိတ်ဆန်စီကနှလုံးလူကိုယ်ထဲမှာကောင်းကောင်းလှုပ်လှုပ်တာမြင်ရတော့တိတ်ကိုအားရမိပါတယ်
American ပြည်တော်စုမှာကိုအင်ကအစာထိုးကုသမှုခံယူဖို့စောင့်ဆိုင်းနေတဲ့သူပေါင်းတသိန်းတသောင်းကျော်ရှိပြီးတော့နှစ်စဉ်လူနာ6000လောက်ကုသခွင့်မရခင်အသက်ဆုံးရှုံးနေကြတယ်လို့ organdonor.gov internet ဆက်မင်နာမှာဖော်ပြထားပါတယ်။ဝက်ရဲ့ကိုရင်းအင်ကအစိတ်ပိုင်းတွေကလူသားတွေနဲ့တိတ်ကိုဆင်တူပြီးတော့ဝက်တကောင်ကိုတက်လိုက်တဲ့အချိန်မှာသူ့နှလုံးအရွယ်အစားကလူနှလုံးနဲ့ရွယ်တူလောက်ရှိပါတယ
်။အစာထိုးထားတဲ့ဝက်ရဲ့နှလုံးသားကိုလူကိုယ်ကစွမ်းအားဖြင့်တိုက်ခိုက်ပါလိမ့်မယ်။ဒါကိုတော့စောင့်ကြည့်ရမှာပါ။အဲဒီအတွက်လည်းကုထုံးသစ်တစ်ခုကိုပြင်ဆင်ထားပါလေ။မျိုးဗီဇပြုပြင်ထားတဲ့ဝက်ရဲ့နှလုံးသားကလူနှလုံးသားလိုတသားတည်းဖြစ်လာအောင်ကိုယ်ကစွမ်းအားတွေကတိုက်ခိုက်လာရင်လည်းတုံ့ပြန်နိုင်အောင်ပြင်ဆင်ထားတာဖြစ်ပါလေ
။ဝက်ရဲ့ကြောက်ကပ်အသည်းနဲ့အဆုတ်တွေကိုလည်းအစာထိုးကုသတဲ့နေရာမှာတုံ့လို့ရမလားဆိုတာကိုပညာရှင်တွေသုတေသနလုပ်နေကြပါတယ်။အရင်တုန်းကလုပ်ခဲ့တဲ့အလားတူအစာထိုးကုသမှုတွေမှာတော့မျိုးပီစားခြင်းမတူတာတွေကြောင့်လူခနာကိုကဝက်ရဲ့နှလုံးကိုလက်မခံတဲ့အတွက်အောင်မြင်မှုမရခဲ့ဘူးလို့လည်းဒေါက်တာဂရစ်ဖစ်ကပြောပါတယ်။မစ္စတာဘန်နက်ကိုလည်းအစာထိုးခွဲစိတ်ထည့်ပေးထားတဲ့ဝက်ရဲ့နှလုံးမှာတော့လူကိုကဆန့်ကျင်တတ်တဲ့မျိုးပီစားတချို့ကိုဖယ်ရှားထားပြီးကိုခံစွာအားလက်ခံတဲ့လူမျိုးပီစား6မျိုးကိုထည့်ထားပေးတာပါ။ဒါအပြင်အဆမတန်ကြီးထွားတတ်တဲ့မျိုးပီစားတွေကိုလည်းဝက်နှလုံးထဲကနေဖယ်ထုတ်ထားပါတယ်။အစာထိုးထားတဲ့နှလုံးအစ်စ်ကိုခန္ဓာကိုယ်ကစန့်ကျင်တာမျိုးမလုပ်အောင်လို့စမ်းသပ်ထုတ်လုပ်ထားတဲ့ဆေးသမျိုးကိုလည်း Kiniska ဆေးကုမ္ပဏီကမစ္စတာဘန်နက်အတွက်ထုတ်လုပ်ပေးထားတာဖြစ်ပါတယ
်။နန်းလောင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးအပတ်စဉ်ထုတ်လွှင့်ပေးနေကြတဲ့အင်္ဂါညဆွေးနွေးခန်းမတိုင်ခင်အမေရိကန်နိုင်ငံရေးအကြောင်းပြောပြပေးပါမယ်။ Russia-Ukraine နယ်စပ်ကတင်းမာမှုတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့ Russia ထိပ်တန်းတာဝန်ရှိသူတွေဒီသတင်းပတ်ထဲတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီဆွေးနွေးပွဲရဲ့ရလဒ်ဘလို့ဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီး Michelle Quinn ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်။
ီသတင်းပတ်အတွင်းဂျနီဗာမှာကျင်းပမယ့်အမေရိကန်ရုရှားဆွေးနွေးပွဲမှာရုရှားတပ်ဖွဲ့ဝင်3000လောက်တက်ဆွဲထားပြီးအခြေအနေတွေတင်းမာနေတာနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိပါတယ်။နေ့တော်ကြာအဆင်မပြေဖြစ်လာရကနေအခုအခါမှာရုရှားဘက်ကတက်တွေတိုးမြင့်ချထားလာတာပါ။ရုရှားဘက်ကတော့အိမ်နီးချင်းနိုင်ငံကိုကျူးကျော်သိမ်းပိုက်ဖို့အစီအစဉ်မရှိကြောင်းနဲ့လုံခြုံရေးအမခံချက်ရှိဖို့အရှေ့ဥရောပကနေနေတိုးတက်တွေပြန်လည်ဆုတ်ခွာဖို့တောင်းဆိုပါတယ်။အမေရိကန်ဘက်ကတော့တပ်ဖွဲ့ဝင်တွေဘယ်နေရာမှာချထားမယ်ဘယ်နေရာမှာစီးရေးလေ့ကျင့်မှုတွေလုပ်မယ်ဆိုတာနဲ့ပတ်သက်လို့စာချုပ်ပါအချက်တွေကိုဆွေးနွေးညှိနှိုင်းနိုင်မယ်လို့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်တော့ရှော့ချမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
To make actual progress
ရုရှားကယူကရိန်းကိုကျူးကျော်သိမ်းပိုက်ဖို့အဆင့်တစ်ပြင်ထားတဲ့အနေနဲ့နေဆက်မှာရုရှားတပ်ဖွဲ့ဝင်တသိန်းလောက်တက်ချထားတာမျိုးဒီအင်အားကိုတမဟုတ်ချင်းနှစ်ဆလောက်တိုးဖို့ဖြစ်နိုင်ခြေတွေလည်းရှိနေတာဆိုတော့အခြေအနေတိုးတက်မှုတွေတွေ့ရဖို့ခက်ခဲပါတယ်
။ရုရှားဒုတိယနိုင်ငံသားဝန်ကြီးဆာဂေးရစ်ကိုကလည်းရုရှားတွေရဲ့လူမျိုးရေးနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုအပေါ်အမေရိကန်ဘက်ကနားလည်မပေးနိုင်တာကြောင့်ဆွေးနွေးပွဲကနေတိတ်ရလက်ကောင်ထွက်လာမှာမဟုတ်ဘူးလို့ရုရှားသတင်းအေဂျင်စီကတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့ရှင်းနှစ်ကယူကရိန်းပိုင်းခရိုင်းမီးယားကျွန်းကိုရုရှားတွေကျူးကျော်သိမ်းပိုက်ပြီးကြတဲ့ကနှစ်နိုင်ငံကြားဆက်ဆံရေးတင်းမာလာခဲ့တာပါ။ယူကရိန်းဟာအရင်ဆိုဗီယက်ပြည်ထောင်စုတည်းကဖြစ်ပါတယ်။အခုလိုအခြေအနေတွေကြောင့်အဲဒီဒေသကိုအမေရိကန်တပ်တွေဆင်လွတ်ဖို့အကြံပြုတာမျိုးရှိပေမဲ့လို့ဘိုင်ဒန်ဆိုရရဲ့ရည်တည်ချက်အတိုင်းတပ်တမန်ရေးအရာအဖြေရှာတာမျိုးကပိုအလုပ်ဖြစ်မယ်လို့လဲဆိုကြပါရယ် Republican ထက်လွတ်တော်အမတ် Mike Rounds က ABC This Week အစီအစဉ်ကိုအခုလိုပြောရယ
် And I think sending a message
ရေးရဖြေရှာမယ်ဆိုတာမျိုးချိန်ချောက်တာတဲ့တပ်တမန်ရေးရဖြေရှာတာကပိုပြီးတော့လုပ်ဖြစ်လိမ့်မယ်ဆိုတာမျိုး Mr. Putin စီဇင်းစကားပါတာကပိုပြီးတော့အဆင်ပြေလိမ့်မယ်ထင်ပါတယ်
ခုလိုကိစ္စမျိုးဟာယူကရိန်းဘက်ကရည်တည်ရဲဆိုတာထက်နိုင်ငံတကာနိုင်ငံကနေအခြားနိုင်ငံတကာနိုင်ငံအပေါ်အင်အားသုံးကြီးကျော်တာမျိုးကိုလက်သက်မခံနိုင်တာဖြစ်တယ်လို့အမေရိကန်ဘက်ကပြောတယ်။နိုင်ငံသားဝန်ကြီးဘလင်ကင်က
That's why it's so important
ယူကရိန်းနဲ့အထူးရည်တည်ရဲဆိုတာထက်နိုင်ငံတကာနိုင်ငံရဲ့ပိုင်နဲ့အချုပ်အခြာအာဏာလွတ်လပ်တဲ့နိုင်ငံတကာနိုင်ငံဖြစ်တယ်ဆိုတာကိုအတိအမှတ်ပြုအလေးထားဖို့ဟာအလွန်အရေးကြီးပါတယ်
နိုင်ငံကိုယ်စားလှယ်တွေဆွစ်ဇာလန်မှာတည်ဆုံပြီးဒီသတင်းပတ်ထဲမှာပဲဘယ်လ်ဂျီယံနဲ့ဩစတြီးယားနိုင်ငံတွေမှာဆက်လက်ဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
ကိုအောင်ပြပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးကြောင်းနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့ပြည်သစ်နိုင်ငံကတိုက်တန်းနဲ့တင်မောကြီးပေါ်ကအတုံးဆောင်နေကြောင်းပြောပြပေးမှာပါ။လွန်ခဲ့တဲ့နှစ်ပေါင်း130ကနှစ်မြုပ်ခဲ့တဲ့တိုက်တန်းနဲ့တင်မောကြီးပေါ်ပတ်သွားခဲ့ကြတဲ့ခီးတယ်ရီရဲ့အတုံးဆောင်အဝတ်အစားတွေကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာပြသနေပါဗျ။ပစ္စည်းပေါင်း200ကျော်ပြသထားတာမို့ဒီပစ္စည်းတွေကနေခီးတယ်ရီရဲ့အကြောင်းနဲ့အဖြစ်အပျက်တွေသိရအောင်ပြပွဲကိုမတ်စုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ရအောင်ပါရှင်။
1912ခုနှစ်တုန်းကကမ္ဘာပေါ်ကအခမ်းအနားဆုံးတိုက်တန်နစ်တင်မောကြီးပေါ်မှာခီးသည်တွေဘယ်လိုလိုက်ပါစီးနင်းခဲ့ကြသလဲဆိုတာကိုကိုယ်တိုင်မြင်နိုင်ခံစားနိုင်အောင်လို့ဗြိတိန်နိုင်ငံလန်ဒန်မြို့ကနေဒါဝါတာအရပ်မှာတိုက်တန်နစ် The Exhibition ဆိုတဲ့ပြာခံပြသနေပါတယ်။တင်မောကြီးစီးခဲ့ကြတဲ့ခီးသည်တွေရဲ့အတုံးအဆောင်တွေပထမရန်းစားအပိုင်းကစပွဲကလတ်တိုင်းပကံခွက်ရောက်တွေအထိပစ္စည်းပေါင်း200ကျော်ကိုပြသထားပါတယ်။တင်မောကြီးပေါ်ကခီးသည်တွေရေးသားခဲ့တဲ့စာရင်းတင်မောကြီးနဲ့ပတ်သက်တဲ့သတင်းတွေအသက်ရှင်ကြာရည်သူတွေပြောပြတဲ့အတွေ့အကြုံတွေအားလုံးကိုလေ့လာနိုင်အောင်လဲဒီပြခန်းမှာစူးစီးပေးထားပါတယ်။တင်မောကြီးရဲ့ပထမတန်းစာစိန်ခန်းအိတ်ခန်းတွေကနေတတိယတန်းစာအခန်းချင်းလေးတွေအထိအပြင်မှာပြင်ဆင်ထားခဲ့တဲ့အတိုင်းနဲ့စင်တူပြန်လဲပြင်ဆင်ပြသထားပါတယ်။ဂဒင်းတွေစပွဲတွေကလတ်ထိုင်းတွေအပြင်ပထမတန်းစာအိတ်ခန်းတွေဘက်ကလူသွားစင်းကြံရှောက်လန်းအထိအားလုံးအသေးစိတ်ပြန်လဲပြင်ဆင်ထားတဲ့အတွက်စိန်ခံပထမတန်းစားနဲ့တတိယတန်းစားအပိုင်းဘလောက်กว่าတလဲဆိုတာကိုလည်းကိုယ်တိုင်မြင်နိုင်ပါတယ်။ရွှေရှားနေတဲ့အေယာမရေခဲကြောက်ဆိုင်တုံးကြီးကိုတိုက်တန်နစ်တင်မောကြီးတိုက်မိပြီးနစ်မြုပ်သွားခဲ့တဲ့အချိန်အထိတင်မောပေါ်ပါလာတဲ့ခီးတွေဝေစားခဲ့တဲ့အဝတ်အစားတွေတုံးဆွဲခဲ့တဲ့ပစ္စည်းတွေကိုပြသထားတဲ့အထက်မှာအခုမြင်နေရတာကတော့အဲ့ဒီနေတုန်းကအသက်မသေးပဲလွတ်မြောက်ခဲ့သူခီးတွေကာရိုလီနာဘီစထရောမ်ဝစ်ဆင်ခဲ့တဲ့ညဝက်အင်ဂျီဖြစ်ပါတယ်။အခုလိုတင်မောကြီးပေါ်ပါသွားခဲ့ကြတဲ့ခီးတွေရဲ့ကိုပိုင်ပစ္စည်းအတုံးဆောင်တွေကနေသူတို့နဲ့ဆက်နွယ်နေတဲ့ဖြစ်ရပ်မှန်တွေကိုသိနိုင်တယ်လို့ပြာခန်းတာဝန်ကလည်းဖြစ်သမိုင်းပညာရှင်လည်းဖြစ်သူ Klaus Roran ကရှင်းပြပါတယ
် Regarding the objects and what they tell us is for example a diary kept by a man from Finland
ဒီပစ္စည်းတွေကနေကျွန်တော်တို့ဘာတွေသိရတယ်လဲဆိုတော့
ဥပမာဖင်လန်နိုင်ငံကအမျိုးသားတယောက်ရဲ့ diary ဆိုတိုက်တန်နဲ့သင်္ဘောကြီးပေါ်မှာရှိတဲ့တအုပ်သေးသော diary ဆောက်ဖြစ်ကောင်းဖြစ်နေပါလေသူ့ရဲ့ကိုယ်ပေါ်မှာတွေ့ခဲ့ရတာပါရေခဲဆိုင်ကြီးနဲ့သင်္ဘောကြီးတိုက်မိတဲ့အီဘီလာ14ရက်နေ့အထိ diary ဆောက်ဆောင်ထားခဲ့တာဖြစ်ပါတယ်ခလီးပနယ်လေးတစ်စုံဆိုလဲအသက်ငယ်လေးနံပါတ်1ပေါ်မှာအသက်ရှင်ခဲ့တဲ့အသက်၄နှစ်အရွယ်မိန်းကလေးငယ်လေးစီးထားတဲ့ဖက်နယ်ဖြစ်ပါတယ်သူ့အမေရောအဖေပါအသက်ငယ်လေးပေါ်ခုံစင်းလို့မြောက်ခဲ့ကြပါတယ်တကလတ်တတိယတန်းကလိုက်လာသူတွေတဲ့တမိသားစုလုံးအသက်ရှင်ကျန်တဲ့မိသားစုတချို့ထဲမှာသူတို့မိသားစုလည်းပါပါတယ
်အေယာမတိုင်တန်နစ်သင်္ဘောအသစ်ကြီးကိုရေချပြီးတဲ့နောက်ပထမဆုံးခီးစဉ်အဖြစ်နဲ့1912ခုနှစ်ဧပြီလ10ရက်နေ့တုန်းကဗြိတိန်နိုင်ငံဆောက်သမ်ပတန်မြို့ကနေနယူးယောက်မြို့ကိုထွက်ခွာသွားခဲ့တာဖြစ်ပါတယ်ခီးစဉ်၄ရက်မြောက်တဲ့ဧပြီလ14ရက်နေ့ညမှာနယူးဖောင်းလန်ကန်လော်မှာမျောနေတဲ့ရေခဲတောင်ကြီးကိုတိုက်မိပြီးတော့နစ်မြုပ်သွားခဲ့တာဖြစ်ပါတယ်။သင်္ဘောကြီးပေါ်မှာခီးတဲ့နဲ့ဝင်တဲ့စုစုပေါင်း2200လောက်ပါသွားပြီးတော့1500လောက်ပျောက်ဆုံးသေဆုံးခဲ့ပါတယ်။ပေပေါင်း882ပေရှည်လျားပြီးတော့185ပေမြင့်တဲ့တိုက်တန်နစ်သင်္ဘောကြီးဟာအဲ့ဒီအချိန်တုန်းကအကြီးမားဆုံးနဲ့အခမ်းအနားဆုံးဇိမ်ခံသင်္ဘောကြီးဖြစ်ခဲ့တာကြောင့်သင်္ဘောပေါ်မှာဥရောပတလွှားကလူချမ်းသာတော်တော်များများလိုက်ပါစီးနေခဲ့ကြပါတယ်။အဲ့ဒီထဲမှာဒီတက်ဆီတို့ဝစ်ဆောင်ပိုင်ရှင်စပိန်နိုင်ငံကတထေဗစ်တာပညာစ်ကိုလည်းပါပါတယ်လက်ထပ်ပြီးစဇနီးတွေနဲ့အတူပြားရည်စမ်းခရီးထွက်လာသူဖြစ်ပါတယ်အရင်ညာတော့ကသူ့ဇနီးနဲ့ဇနီးရဲ့အမျိုးသမီးအဖော်ကိုအသက်ငယ်လေးနံပါတ်၈ပေါ်တင်ပေးခဲ့ပြီးတော့ကျန်တဲ့ခီးတွေကိုကူညီဖို့အတွက်တင်မော့ကြီးပဲပြန်သွားခဲ့တဲ့သူ့ကိုလုံးဝပြန်ရှာမတွေ့တော့ပါဘူးအဲ့လိုခီးတွေရဲ့ဖြစ်ရမှန်တွေကိုသူတို့သုံးဆွဲခဲ့တဲ့အတုံးအဆောင်ပစ္စည်းတွေကျန်ရစ်သူတွေပြောပြတာကနေသိရနိုင်ပါတယ်
Among other artifacts we have here is the ring that used to belong to Swedish passenger Gerard Lindell.
အတုံးဆောင်ပစ္စည်းတွေကဒီလက်ဆိုးဆိုရင်ဆွီဒင်နိုင်ငံကခီးတဲ့ Gerard Lindell ရဲ့လက်ဆိုးဖြစ်ပါတယ်။သူကမြကံမကောင်းစွာပဲအသက်ငယ်လေးပေါ်တက်ဆရာနေရာမရှိတော့ရေဝေဝင်နေတဲ့အသက်ငယ်လေးကိုတွေ့ထားခဲ့ပါတယ်။နောက်ဆုံးဆက်မတွေ့ထားနိုင်တော့ပဲလွတ်ထွက်သွားပြီးပျောက်သွားခဲ့ပါတယ်။သူလွတ်ထွက်မသွားခင်သူလက်စွပ်ကအသက်ငယ်လေးပေါ်မှာကျွတ်ကျသွားခဲ့ပုံရပါတယ်။အဲ့ဒီအသက်ငယ်လေးပေါ်ကလူ12ယောက်အသက်ရှင်ပါတယ်။အသက်ငယ်လေးကတော့မြောက်အတ္တလန္တိတ်သမုဒ္ဒရာထဲမှာမျောသွားပြီးတလအကြာမှာပြန်တွေ့ပါတယ်။အဲ့ဒီအသက်ငယ်လေးကိုနယူးယောက်ကိုယူလာပြီးစစ်ဆေးကြတဲ့အခါအောက်ဖက်မှာကပ်နေတဲ့လက်စွပ်တွေကိုတွေ့တွေ့ပါတယ်။အဲ့ဒီလက်စုကိုဆူရင်ကိုပို့လက်စုပိုင်ရှင်ရဲ့မိဘတွေကိုလိုက်ရှာခဲ့တာပါဂျာရာရဲ့မိဘတွေကတော့သူတို့သမီးလေးကိုဆုံရှုံလိုက်ရတဲ့အတွက်တိတ်ကိုကြေကွဲဝမ်းနေခဲ့ကြပါတယ်ဒါပေမဲ့မိဘတွေရဲ့ကျေးဇူးကြောင့်ဂျာဒါလင်ဒဲရဲ့လက်စုလေးကိုကျွန်တော်တို့အခုလိုမျိုးပြသနိုင်တာပါ
တင်မောကြီးနှမြုပ်စင်မှာအသက်မသေးပဲလွတ်မြောက်ခဲ့ကြသူ900လောက်ရှိပါတယ်ဘလို့မှမနစ်နိုင်ဘူးလို့ယုံကြည်ခဲ့ကြတဲ့တင်မောကြီးနှိမ့်မြုပ်သွားခဲ့တဲ့အတွက်ဒီတိုက်တန်နစ်တင်မောကြီးနဲ့ပတ်သက်သမျှအကြောင်းအရာတွေကိုဒီနေ့အထိစိတ်ဝင်စားကြသူတော်တော်များများရှိနေသေးပါဒါကြောင့်ဖြစ်ရပ်မှန်တွေကိုသိရှိနိုင်ဖို့ဒီပြကန်းကိုပြသထားတာဖြစ်တယ်လို့ပြကန်းပိုင်ရှင်ကပြောပါတယ်
Well, I would say this is actually a very museum exhibition in many ways because of course we have
ဒီပြသမှုကိုပြတိုက်တွေမှာပြသထားတာ ਨੇ တော်လေးတူတဲ့ပြသမှုလို့ကျွန်တော်ကတော့ပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့မူလအတုံးဆောင်ပစ္စည်းအစ်စ်တွေရှိတယ်အဲ့ဒီပစ္စည်းတွေနဲ့ဆက်ဆက်နေတဲ့အကြောင်းအရာတွေကိုပြောပြထားတယ်ပြတိုက်အတန်းဝန်းကကျွမ်းကျင်တဲ့သူတွေခင်းချင်းပြင်ဆင်ထားကြတာဖြစ်ပါတယ်ဒါကြောင့်လာကြည့်တဲ့သူတွေအနေနဲ့ Titanic တင်မောကြီးနဲ့ပတ်သက်တဲ့အကြောင်းအရာတွေပို့ပြီးတော့နားလည်သဘောပေါက်သွားကြမယ်လို့လည်းထင်ပါတယ်အမြင်မှားနေတာတွေဒဏ္ဍာရီဆန်ဆန်ပြောနေကြတာတွေကတကယ်မဟုတ်ဘူးတကယ်အကြောင်းအရာအစ်စ်မန်တွေကဒါတွေဖြစ်တယ်ဒါတွေကတကယ်အသုံးဆောင်ပစ္စည်းတွေတကယ်ဇလန်းတွေဆိုတာသိရှိသဘောပေါက်သွားကြမယ်လို့ထင်ပါတယ
်2002ခုနှစ်ဧပြီလဆိုရင် Titanic တင်မောကြီးနှစ်မြုပ်သွားတာနှစ်ပေါင်း130ပြည့်ပါပြီကာလတွေကြာသွားခဲ့ပြီမဲ့တင်မောကြီးဘော်ကဓာတ်ပုံတွေခရီးသည်တွေကိုရိုက်ရေးသားခဲ့တဲ့စာတွေအမှတ်တရပစ္စည်းတွေကိုပိုင်အသုံးဆောင်ပစ္စည်းတွေကိုလန်ဒန်မြို့မှာပြသနေတဲ့ Titanic The Exhibition ဆိုတဲ့ပြကန်းမှာပြသထားပြီးတော့တင်မောကြီးမနစ်မြုပ်ခင်ဘာတွေဖြစ်ခဲ့တယ်ဆိုတဲ့သမိုင်းဖြစ်ရပ်မှန်တွေကိုကိုယ်တိုင်မြင်နိုင်လေ့လာသိနိုင်မယ်လို့ဆိုပါတယ်ရှင်။ကျွန်မဆူမြတ်မော်ပ
ါ။မဆူမွန်ပြပြပေးခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြမှာရယ်။လွိုက်ကော်မြို့မှာစစ်ရေးတင်းမာမှုအခြေအနေကြောင့်အိုးအိမ်စွန့်ထွက်ပြေးကြရသူတွေအနေနဲ့စားရည်ရိတ်ခါနဲ့အေးအေးတန်ကာကွယ်နိုင်မဲ့အိယာခင်ဆောင်စရာတွေလက်တလုံးမှာအရေးတကြီးလိုအပ်နေတယ်လို့ကိုရိုင်းအကူအညီပေးနေသူစီဆိုင်မြို့ခံတူက VOE ကိုပြောပါရယ်စီဆိုင်လိုမြို့ငယ်လေးအနေနဲ့ဒုက္ခသည်တွေကိုရေတိုအကူအညီလောက်ပဲပေးနိုင်ပြီးရေရှည်အတွက်ဆိုရင်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးကြဖို့လဲပရဟိတအကူအညီနေသူ
ခွန်ကျော်စွေကပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မိမြန်ထားပါတယ်ရှင်ကိုကျော်ကျော်စွေမြို့ကြီးနဲ့ဆက်သွယ်မိမြန်ဝင်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ်ဗျဆိုတော့ခွန်ကျော်စွေကအခုစီဆိုင်မှာစီဆိုင်ဆိုတာကလက်ရှိမှာလာအခြေအနေအရင်ဆိုးနေတဲ့ဒေသခံတွေများပြားထွက်ပြေးနေရတဲ့ဝိုက်ကော်နဲ့ဆိုရင်မိုင်
30ကျော်ပတ်ဝန်းကျင်ဝေးတယ်ဆိုတော့လွိုင်ကောကလူပြီးတော့ဟလာစစ်ဒမ်စစ်ဒီဒံကမြို့ကိုစွန့်ပြီးတော့ဥယင်စွန့်ပြီးတော့ထွက်ပြေးနေရတဲ့လူတွေထဲမှာခွန်ကျော်စီတို့ရဲ့စီဆိုင်မြို့ဘက်ကလည်းရောက်လာတဲ့လူတွေရှိတယ်လို့ကျွန်တော်သိထားပါတယ်ဆိုတော့စီဆိုင်ဘက်မှာကြီးလာတဲ့လူအရေအတွက်ဘယ်လောက်ရှိပြီလို့ခွန်ကျော်စီသိထားပါလဲခင်ဗျာဟုတ်ကဲ့ကျွန်တော်စီဆိုင်ဘက်ကိုပြေးလ
ပေါင်းကြော်နေပါလောက်ရှိပြီဗျ။တောင်းကြော်ကြော်လောက်ရှိပြီ။နောက်ပြီးတော့အထူးသဖြင့်ဒီသူတို့ဆွေမျိုးနင်းဆိုင်ရာအိမ်မှာလဲတောင်းနေတယ်ရှိတယ်။နောက်ပြီးတော့ကျွန်တော်စီဆိုင်မှာဆရာတော်ဘုရားကြီးဥဆောင်ပြီးတော့ကျွန်တော်တို့ရဲ့ဝိုင်းဝန်းကူညီမှုနဲ့တော့ဒီဘုံကြီးเจ้าမှာဆရာမှာဘုရားစီဒီမှာထားတာတော့ရောငါရာကြော်ရှိတော့တယ်ပေါ့။ဟုတ်နော်စိုက်ခေါက်ဖက်မှာလဲထားထားပြီးတော့ရှိပ န်လုံးကိုပြောမယ်ဆိုရင်တော့ Lycor ဘက်ကနေဖြည့်ပြလာတဲ့လူရေအတွက်ဒီတောင်းတောင်းကြွကြပတ်ဝန်းကျင်ရှိမယ်ဒါပေမဲ့ခွန်ကျော်ဆွေတို့ကိုတိုင်စောင့်ရှောက်ပေးထားတာအကူအညီပေးနေတာက900ပတ်ဝန်းကျင်ရှိတာပေါ့
ဟုတ်ကဲ့900ပတ်ဝန်းကျင်ရှိတယ်ဗျဟုတ
်ဆိုတော့အခုခွန်ကျော်ဆွေနဲ့ကျွန်တော်နဲ့စကားပြောတာကဒီမှာဒီတနင်္လာနေ့ညပေါ့နော်ဒီတနင်္လာနေ့ညဘက်ဒီအခြေအနေမှာရောနောက်ထပ်တည်နေရတဲ့လူတွေရှိနေတော့မှာပဲလ
ားဟုတ်ရှိနေတော့မှာပဲဗျဟုတ်နောက်ထပ်ကျွန်တော်တို့စီမှာစင်းထပ်တောင်းလာပြီးတော့စီးပြီးရှောင်းဖို့အတွက်တက်ခုဆရာရှိသေးလားဆိုပြီးတော့တောင်းလိုက်လူမြုံများစွာကြံပြီးတယ်ဗ
ျဟုတ်ကဲ့ဆိုတော့လွိုက်ကောမြို့ပေါ်ကနေပြီးတော့ဒါစီးပြီးရှောင်းပြေးကြတဲ့လူတွေဒီအခုခွန်ကျော်ဆွေတို့ရှိနေတဲ့စီဆိုင်အပြင်တခြားဘယ်ဒေတာတွေစီကိုရောသူတို့သွားသေးလေသွားလို့ရပါသေးတယ
်ဟုတ်ကဲ့သူတို့ဘယ်တွေသွားကြလဲဆိုတော့ကျွန်တော်တို့ဒီပအုပ်ကပိုင်အချုပ်ကဒေတာထဲမှာတော့ဒီဟိုပုံးဖက်မှာလည်းရှိတယ်ပင်လောင်းနှောင်တရားဖက်မှာလည်းရှိတယ်နောက်ပြီးတော့ဒီတောင်ကြီးမြို့နောက်ပြီးတော့ဟိုဟာအောင်ဘန်းတို့ပင်တရားအထိသွားတဲ့လူရှိတယ်ဗ
ျဆိုတော့အဲ့ဒီ Lycor ကနေပြီးတော့ထွက်ကြတဲ့ပြေးကြတဲ့လူတွေအနေနဲ့သူတို့ไกลกอก็နေပြီးတော့ตั้วတဲ့လမ်းခီးมาပေါ့เนาะသူတို့လိုချင်တဲ့ဒေတာတို့ตั้วဒေတာကိုตั้วတဲ့နေရာမှာရောအဆင်ပြေကြရလားဘယ်လိုအခက်အခဲတွေရှိတယ်လို့ခွန်ကျော်ဆွေသိထားလဲ
ဩကျွန်တော်ကြားသိသလောက်တော့ဟိုမနေ့ကဆိုတော့တောင်ကြီးအဝေးမှာတော့အစစ်စစ်များတဲ့အခါကျတော့ဟိုဖက်ဒီသူတို့ပင်တရားတို့ဘလောပဲအမှန်တို့ဆက်ตั้วဆက်ကူဖို့အတွက်သူတို့နေရာခက်ခဲရှိဟိုပေါ့ဖြတ်လို့မရလို့ကြားသိရပါတယ်နောက်ပိုင်းအကိစ္စကိုပြန်ကြည့်ပြီးတော့ပြင်လဲပြီးတော့ပြန်သွားလို့ရတယ်လို့ကြားပြပါတယ်ဗျ။ဒါပေမဲ့ကျွန်တော်တို့ဒီလွယ်ကော်ကနေအထွဲတော့ဒီကျွန်တော်ဆန်ကရနဲ့စမှာတော့တစ်ချက်တော့သူတို့နည်းနည်းစစ်စစ်တာရှိပါတယ်ဗျ။တုံချုံရေးရမလို့သူတို့နည်းနည်းစစ်စစ်တာတော့ရှိပါတယ်ဗျ။ဟု
တ်။ခွန်ကျော်ဆွေတို့စီဆိုင်ပေါ့နော်။စီဆိုင်အနေနဲ့ဆိုရင်တော့အဲ့လိုမျိုးစစ်ဘေးဒုက္ခတွေအခြေအတွက်ဘယ်လောက်များများခွန်ကျော်ဆွေတို့လက်ခံပြီးတော့အကူအညီပေးနိုင်ပါမလဲ။
လုံးလုံးဆက်ဆက်တော့ကျွန်တော်တို့ဒီစီဆိုင်မြို့ပေါ်မှာတော့မနေ့ကျွန်တော်တို့ဒီအစည်းအဝေးထိုင်ပြီးတော့တိုင်ပြည်တော့မြို့ပေါ်မှာတော့အယောက်900ကျော်ကျော်လောက်ဟိုလက်ခံဖို့စီစဉ်ထားတယ်ဗျနောက်ပြီးတော့ဒီစိုက်ခေါင်စီဆိုင်မြို့နယ်ထဲမှာပဲအခြားကြေးရောအုပ်စုပေါ့ဘလောပကယ်ကြေးရောအုပ်စုဘန်းရင်ကြေးရောအုပ်စုနောက်ပြီးတော့နော်မွန်ကြေးရောအုပ်စုဘက်မှာလည်းဒီလိုစီပြေရှောင်ဆက်လက်ခံနိုင်ဖို့အတွက်ဆယ်တော်ကလက်ညှိုးမှန်ကြားတာရှိပါတယ်ဗျအဲ့ဘက်ကိုလည်းသူတို့နေရာစီစဉ်ပေးပါပြီ။ဟိုစိုက်ခေါင်ဖဲမှာဘလော့ဘက်ကစိုက်ခေါင်မှာဆိုလဲလက်ရှိနောက်ထပ်သူတို့လူဦးရေအားဖြင့်နောက်ထပ်900ကျော်ကျော်ဆက်ပြီးတော့လက်ခံပေးလို့ရတယ်ဗျ။ဟိုဘန်းညင်တို့နော်မွန်တို့လည်းရှိတယ်ဗျ။သူတို့ဆက်ပြီးတော့စီစဉ်ပေးတယ်ဗျ။ဟုတ
်။ဟုတ်ကဲ့။အဲ့ဒီလူတွေအဲ့ဒီစစ်ပေးဆောင်ဒုက္ခသည်တွေရဲ့လက်တလောပေါ့နော်။သူတို့ဟလာကူကွန်ကျော်စီရုစီကိုရောက်လာတဲ့ချိန်မှာသူတို့ရဲ့လက်တလောလူဝတ်ချက်ကဘာရရှိလဲခွန်ကျော်ဆွေ
ဟုတ်ကဲ့ဗျလက်တလောရေးကြီးလိုအပ်တာကတော့သူတို့ရဲ့ဒီစာဝတ်ဟိုပေါ့ဒီစာတော့ရေးပေါ့စာတော့ရေးကိစ္စတစ်လိုအပ်မယ်နေ့ကတော့သူတို့အချို့ကပြေးလာတဲ့ခါကျတော့ကမန်ကရန်ဆိုတော့သူတို့ဒီအဝတ်တစ်ထည်ကိုသူတို့နဲ့လာကြတဲ့ခါကျတော့အေးရခင်းတို့ဆောင်းတို့ပေါ့ခေါင်းအုံးတို့အဲ့ဒါလိုအပ်တယ်ဗျအချို့ကလေးဆိုရင်တော့ဒီ ဝတ်စားလည်းနေတာရှိတယ်ဗျ။အခြားဆိုရင်အစဝတ်စားကိစ္စလည်းကျွန်တော်လိုက်ပြီးတော့ဟိုလိုအပ်နေတာသိရှိရပါတယ်ဗျ။ဟုတ်။အဲ
့တော့ခွန်ကျော်စီတို့အဲ့ဒီလူတွေကိုတို့လိုအပ်တာတွေအလုံးအလောက်အကူအညီပေးနိုင်ပါရဲ့လား။ဘယ်လိုများအကူအညီပေးနေပါသလဲ။နည်းနည်းရှင်းပြပါဗျာ
။ဟောလောလောဆယ်ဆယ်ကတော့ဘယ်လိုကူညီလဲဆိုတော့ကျွန်တော်စီဆိုင်ဆရာတော်ရဲ့ဟောကူညီမှုနဲ့ဆရာတော်ကတော့ဒီတတ်နိုင်စွမ်းတလောက်ပေါ့ဆရာတော်လည်းဟိုအများကြီးကူညီပေးပါတယ်နောက်ဖေးတော့ကျွန်တော်လည်းတပိုင်တနိုင်လိုင်းပေါ်မှာအာတီမိတ်ဆွေပေါ်မှာသစင်းပြီးတော့လူခံပြီးတော့ဟိုအာလူလာတဲ့ရှိပါတယ်ဗျအများကြီးတော့မဟုတ်ရေချီတော့ကျွန်တော်အလောက်ကြီးမလုံနိုင်တဲ့အနေအထားတစ်ခုရှိတယ်ဒီရေချီဆက်လုံနိုင်ဖို့အတွက်တော့ကျွန်တော်တို့နိုင်ငံတကာ NGO ဖွဲ့စည်းတွေ IAO ဖွဲ့စည်းတွေနောက်ပြီးတော့ဖြစ်နိုင်မင်းဆိုတော့ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီဖို့အဖွဲ့အစည်းကနေအာတို့ပေါင်းဝင်ပြီးတော့ပူးပေါင်းဆောင်ရွက်ပြမယ်ဆိုတော့ရေချီကျွန်တော်တို့လှုပ်ဆောင်နိုင်တဲ့အနေအထားတစ်ခုရှိတယ်အဲ့လက်ရှိကျွန်တော်လုံနိုင်နေတာကတော့ရေတူလောက်ပဲဖြစ်မယ်ရေရှိဆိုတော့ကျွန်တော်လည်းအဲစီဆိုင်မျိုးကဆိုတော့မျိုးကလည်းချင်းချင်းတေးသေးလေးစင်းရဲတဲ့မျိုးတော့မျိုးပဲဖြစ်တဲ့အတွက်ကြောင့်ရေရှိတော့ကျွန်တော်တို့ဟိုလှုပ်ဆောင်ဖို့တော့ခက်ခဲအများကြီးတွေ့လိုက်မယ်ခင်ဗျအဲ့ဒါကြောင့်မလို့ဟိုကျွန်တော်တို့ဒီဝိုင်းဝန်းပြတော့နိုင်ငံတကာအဖွဲ့အစည်းဝိုင်းဝန်းပြတော့ကျွန်တော်ကူညီဆောင်ရွက်ပေးဖို့အာမေတ္တာရက်ခံခြင်းပါလိမ့်ဗျဟုတ်
အဲ့လိုမျိုးနိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးဖို့ရောခွန်ကျော်စီတို့ရောအဲ့ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုအဆက်အသွယ်လုပ်တာအကူအညီတောင်းတာရှိပါပြီလားခင်ဗျာ
ဟုတ်ကဲ့ဗျာကျွန်တော်တငယ်ချင်းကနေသင်းပြီးတော့ခွန်ဆောင်တို့ကနေသင်းပြီးတော့တို့ဒီနိုင်ငံတကာအဖွဲ့အစည်းကိုလမ်းပြီးတော့ဟိုဟိုတို့ဟိုအချိတ်ဆက်နေတာရှိပါတယ်ဗျာဘာမှတော့ confirm တော့မလာသေးဘူးဗျဟုတ
်တို့ဘက်ကတော့ဘာမှအကြောင်းပြန်တာမရှိသေးဘူးပေါ့ဟုတ်လား
မရှိသေးဘူးဗျာဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့ဒေတာတာဝန်ရှိသူတွေအနေနဲ့ရောဒေတာတာဝန်ရှိသူတွေဘောကစစ်ကောင်စီရဲ့တက်ဆိုင်ရာဒေတာကတာဝန်ရှိသူတွေဒီလည်းပဲစစ်ရေးဆောင်တွေသူတို့မျိုးပေါ်ကိုရောက်လာတယ်သူတို့အုပ်ချုပ်နေတဲ့ဒေတာကိုရောက်လာတယ်ဆိုတာသူတို့တီးမှာပဲလေဆိုတော့အဲ့လူတွေဘက်ကရောအကူအညီပေးဖို့ကန့်လန့်တာလာစကားပြောတာစသည်အပြင်ပေါ်တခုခုထိစက်တာမျိုးရောရှိပါလားကိုကျော်စီ
ဟောလောလောဆယ်ဆယ်တော့ကျွန်တော်တို့စီမှာတော့မရှိဘူးဗျအနည်းလေတော့မင်းပိုင်းတော့ကျွန်တော်တို့ဒီစီဗေးရှောင်နေရာချသားရေးကွန်ဟိုဖို့အတွက်ဆိုပြောကျွန်တော်စီဗေးခေါ်တော့ရှိတယ်ရှိတဲ့အခါမှာလည်းမြို့ပေါ်ဟိုဘ6ရက်ခွဲပေါ့နဲ့ရပ်ဖက်လူမှုဖွဲ့စည်းနဲ့တိုင်ပင်တဲ့အခါကျတော့ဒီနေ့ကမရကရုံးမှာလဲသူတို့ဒီစီဗေးရှောင်ကိစ္စအစည်းအဝေးရှိတယ်လို့ပဲကျွန်တော်ကြားသိရပါတယ်ဒီနေ့တော့မြို့ဟိုဒီမြို့နယ်ခါမှအမှသူတို့ဒီ AD ရုံးမှာပေါ့သူတို့အစည်းအဝေးထိုင်တာရှိတယ်အဲ့စီဗေးရဲ့အဆုံးဖြတ်ချက်ဘာလဲဆိုတော့ကျွန်တော်မသိမကြတိရသေးပါဘူးဗျဟုတ်ဟု
တ်စီဇန်ဆိုတော့လေခုနကွန်ကျော်စီပြောသလိုမြို့ကြီးမဟုတ်ဘူးမြို့သေးလေးပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဗျာ
မြို့ကြီးတဲ့မြို့မဟုတ်ဘူးမြို့လူမှုကူတိုင်းကိုပဲဒီချင်းနေအောင်မှာဟလာစာဝတ်နေပဲရုံးကန်နေရမယ်လို့ကျွန်တော်အဲ့လိုအကျဉ်းကြီးကျွန်တော်နားလည်းမိပါတယ်ဆိုတော့အဲ့ဒီကြားထဲကမှာအခုလိုစီလေးဆောင်ဒုက္ခတဲ့ဟလာ၄၅ရာလောက်ကိုလက်ခံထားဖို့အကူအညီပေးတာမျိုးပေါ့မှာမြို့လူလူရဲ့သဘောထားအမြင်ကရောဘလို့များရှိပါလဲကွန်ကျော်စီတို့အနေနဲ့ဒီပေါ်မှာအလားကြည်ကြည်ပြပြရှိကြပါရဲ့လားတော့မဟုတ်ငါတို့အတွက်ဝန်တို့ဝန်ဖို့ဖြစ်တယ်လို့များခံစားတာမျိုးရောရှိကြပါလားညာ
ဟုတ်ကဲ့ကျွန်တော်စီဆိုင်မျိုးပေါ်ကဒီအပြည်သူတွေကတော့လိုက်လိုက်လေးကြိုဆိုပါတယ်အားတက်တရားလဲပြူပေါင်းပြီးတော့ပါဝင်ပါတယ်လက်ရှိကျွန်တော်တို့ဒီလိုဘူးစပြီးတော့ကောင်းတဲ့ဖော်ရတယ်မျိုးပေါ်ကအလူရှင်များများနဲ့ပူပေါင်းပြီးတော့စပြီးတော့လုံနိုင်တာဗျာနောက်ပြီးတော့ဆရာတော်အထူးသဖြင့်ပေါ့ဆရာတော်ကတော့အစပြီးတော့ဒီကမကထာလုတ်ပြီးတော့အများကြီးဆောင်ရွက်ပေးတာပေါ့ဒါဒီမျိုးပေါ်တော့ဒီကျွန်တော်တို့ဆောင်ဘွက်ပေါ်မှာကျေးဇူးလည်းတင်တယ်ထပ်ပြီးတော့ဆောင်ရွက်ပူပေါင်းဆောင်ရွက်ဖို့လည်းတို့လည်းကန့်လန့်လာပါလေဗျဟုတ
်ခွန်ကျော်ဆွေဒီနေ့ညပေါ့နော်ဒီနေ့လာနေညကျွန်တော်လည်းအခုစကားပြောနေတဲ့အချိန်ကြီးသိထားရသလောက်ရိုက်ကော်ဘက်ကအခြေအနေဘယ်လိုရှိပါလဲခွန်ကျော်ဆွေ
လန်ကော်ကဘယ်လိုအခြေအနေရှိလဲဆိုတော့မနေ့ကျွန်တော်ကြားသိသလောက်ကတော့ဒီနေ့လည်းကျွန်တော်ကြားသိသလောက်တော့ဒီနေ့တိုက်ပွဲဆက်ဖြစ်တယ်ကျိုးလူတွေကတော့ဒီထွက်လာတဲ့အချိန်မှာကျွန်တော်လက်ခေါ်ထွက်တော့မှာပဲဒီမှာတိုက်ပွဲသဖြစ်တယ်သဖြစ်တော့အမကုန်းစိုးရွာပေါ့ဒီကကြောက်ကြတိတဲ့လောက်ဆိုတော့ကုန်းစိုးရွာမှာတရားလုံးထွက်ပြေးရတဲ့အနေအထားတစ်ခုရှိတယ်။နောက်မြို့ပေါ်မှာလည်းဒီပေါ့ဒီတနက်ကြီးတွေနဲ့မကြာခဏပစ်နေတာရှိတယ်။ရှိတဲ့အခါကျတော့လူစုတွေကဒါတွေကဟိုပေါ့ဆက်နေလို့မတင်တော့ဘူးမလုံခြုံတော့ဘူးဆိုပြီးတော့အာထွက်လာခြင်းတဲ့လူတော်များရှိတယ်။ချို့ကထွက်လာခြင်းတဲ့သူတို့ကားမရှိလို့မထွက်လာနိုင်တဲ့ပြည်သူတွေအများကြီးတယ်ကျွန်တော်စီလိုင်းကူညီလည်းရှိတယ်ကျွန်တော်စီဆိုင်ကနေလမ်းပြီးတော့တက်ကြူတယ်ဖွဲ့လည်းရှိတယ်တက်နိုင်တယ်တော့ပေါ့ကျွန်တော်မလုံးပြေးနိုင်တာအများအကျံတိတယ်ဟိုကျွန်တော်ထင်တာကစီဆိုင်ဟိုဒီလေကော်မျိုးပေါ်မှာဂျန်တဲ့ပြည်သူထုကတဝက်ကြော်ကြော်တော့ဂျန်ဦးမယ်ဗျအဲ့လူတွေကတော့ခုနအခက်ခဲမျိုးစုံနဲ့ထွက်လာရှင်တော်လဲပဲထွက်လာဖို့အတွက်သူတို့လည်းအခက်ခဲတွေဟိုအကျက်တဲတွေနဲ့ဒီလိုပဲသူတို့ဟိုခက်ခဲခက်ခဲနဲ့ဒီလိုပဲ ဆက်လက်ကြံနေခဲ့တယ်လို့ကျွန်တော်ယူဆမိပါတယ်ဗျာ
။ဆိုတော့ခွန်ကျော်စီပြောတာအရဆိုရင်လက်ရှိအခြေအထိမှာဝိုက်ကော်မျိုးကန်ငကိုရှိတဲ့လူကြီးရဲ့ဝိုက်ကော်မျိုးလူကြီးရဲ့ထက်ဝက်လောက်ကမျိုးကိုစွန့်ပြီးတော့ထွက်သွားကြပြီပေါ့
။အော်ဟုတ်ကဲ့ဟုတ်ကဲ့ခမန်းအဲ့လောက်ခမန်းရပါတယ်ဗျာဟုတ်။
ဟုတ်ကဲ့ဆိုတော့ခွန်ကျော်စီကိုယ်တိုင်ဒီထွက်လာတဲ့လူကိုစီကိုရောက်လာတဲ့လူတွေကိုအကူအညီပေးနေတာဆိုတော့သူတို့ဘာများပြောကြပါသလဲခွန်ကျော်စီသူတို့ဘလို့ကြုံတွေ့ခဲ့ရလဲသူတို့ကြုံတွေ့ရတဲ့ပုံမှာသူတို့ရင်ဆိုင်ရတဲ့ပုံမှာသူတို့ရဲ့ပြောစကားတွေရောဘာများခွန်ကျော်စီကြည့်ထားတာရှိပါလဲ
ကျွန်တော်ကြားသိရသလောက်ဆိုတော့ကျွန်တော်တို့ဒီပြည်သူအချို့ကတော့ဒီတနက်မတန်မကြားရရင်ဟိုပေါ့တနက်တန်မကြားရတဲ့နေရာရောက်ရင်သူတို့စိတ်ချမ်းသာပါပြီတဲ့အဲ့မှာခြေတဲ့အခါကျတော့အပေါ်မှာသူတို့လေရင်တွေအများတန်းဝဲလာလိုက်ဟတ်စကီးတွေနဲ့ဒီနောက်ပြီးတော့အမြောက်ကြီးတနတ်တွေနဲ့ဟိုပေါ့အဲ့လိုပြင့်နေလိုက်တဲ့အခါကျတော့သူတို့ရဲ့အဲ့လိုခဏခဏကြားတဲ့အခါတက်ကြီးတွေအိုတွေကလေးတွေအရန်ထိတ်တလန်းဖြစ်တဲ့အခါကျတော့တနတ်တန်မကြားတဲ့အဲနေမီရောက်ရင်တော့သူတို့စိတ်ချမ်းသာပါပြီဒီလိုကုင္ရဆွဲပြရတဲ့ခြေဆုတင်တယ်လို့လည်းပြောကြပါတယ်နောက်ထပ်အဲဆက်လာဖို့လည်းအများကြီးကြံသေးတယ်လို့သူတို့ပြောကြပါတယ်ဗျဟုတ်
သူတို့အခုလိုမျိုးဘေးဒုက္ခရောက်ရတဲ့အချိန်ဒီပေါ်မှာသူတို့ဘသူကိုအပြစ်တင်စကားပြောတာမျိုးရှိပါသလားဥပမာဟလာစစ်ကောင်စီကအာဏာသိမ်းထားတယ်စစ်ကောင်စီကအာဏာသိမ်းထားတာကိုလက်နက်ကင်ဟလာခုခံတိုက်ခိုက်ကြတဲ့အတွက်သူတို့ဒီလိုအချိန်မျိုးကြုံရတယ်စသည်အားဖြင့်ပေါ့နော်ဒီလိုအချိန်ကြုံရတဲ့အပေါ်မှာရောသူတို့ရဲ့သဘောထားအမြင်ဘယ်လိုရှိလဲလို့ကျွန်တော်ဆိုသိရပါတယ်
သူတို့တော့ဒီကိစ္စနဲ့တော့ကျွန်တော်ကြားသိဘူးဗျအထူးသဖြင့်တော့နိုင်ငံရေးမကောင်းလို့ကျွန်တော်တို့ဒီလိုဒုက္ခရောက်တာပေါ့အဲ့လိုပဲပြောကြတာကြားသိရပါတယ်ဗျဟုတ်
ဟုတ်ကဲ့ရှေ့လာလာရောခွန်ကျော်စီဘယ်လိုမှန်းပါလဲလွိုင်ကော်အခုဒီအချိန်ကနေပြီးတော့နောက်2ရက်3ရက်မှာလွိုင်ကော်ရဲ့အချိန်ဒီဘယ်လိုဖြစ်လာနိုင်တယ်လဲစီပီးဆောင်တွေရဲ့အချိန်ဒီဘယ်လိုဖြစ်လာနိုင်တယ်လဲခွန်ကျော်စီတို့လာကိုယ်တိုင်လက်ခံပြီးတော့ကူညီနေရတဲ့အချိန်ဒီဘယ်လိုဖြစ်လာနိုင်တယ်လဲခွန်ကျော်စီဘယ်လိုများကြိုတင်ပြတ်ချက်ခံမှန်းထားတာရှိပါလဲခင်ဗျာ
လက်ရှိပုံစံဆက်သွားနေတော့ကျွန်တော်တို့ဒီကြားပြည်နယ်မြို့တော်မြို့ကတော့အချိန်နေတော့တော်တော်ဆိုးသွားတဲ့အချိန်နေတရဆက်ရောက်တော့မယ်လို့ကျွန်တော်မြင်မိပါတယ်ဗျာဟုတ
်အခုလိုမျိုးကျေးဇူးပေးတာရှင်းပြပေးတာအထူးပဲကျေးဇူးတင်ပါတယ်ခွန်ကျော်စီရန်တရကင်းရှင်းပြီးတော့လုပ်ချင်တဲ့လုပ်ငန်းတွေအောင်မြင်လုပ်နိုင်ပါစေခင်ဗျာ
ဟုတ်ကဲ့ဒီလိုဖြေရှားခွင့်ရတဲ့ကျေးဇူးအများတင်ပါတယ်ခင်ဗျာဟုတ်
ကိုကြတော့တင်ဆက်သွဲမြင်မြန်ခဲ့တာပါရှင် VR ကနေအင်္ဂါညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုကိုစုံဝင်းလိုင်းကဆက်ပြီးပြောပြပေးပါမယ်ရှင
်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါတောမတ်ဂရင်းဖီးလ်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာတို့မနေ့ဇန်နဝါရီလ10ရက်နေ့ကအွန်လိုင်းကတွေ့ဆုံပြီးမြန်မာရေးဆွေးနွေးကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားလာရေးအာဆီယံဘုံသဘောတူညီချက်အကောင့်ထယ်ဖော်ရေးနဲ့အကန့်အသတ်မရှိစာနာမှုဆိုင်ရာအကူအညီပေးခွင့်ရရေးတို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာတိုင်ဝိုင်းနဲ့အတူဖိအားပေးလှုပ်ဆောင်သွားမယ်လို့တွေ့ဆုံမှုပြီးမှာသမ္မတကြီးလင်ဒါတောမတ်ဂရင်းဖီးကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်ပိတ်ဆို့အရေးယူထားတာတွေကိုရှောင်ကွင်းပြီးမြန်မာကျွန်းတန်1600နီးပါအမေရိကန်ကုမ္ပဏီတွေစီကိုတင်ပို့ခဲ့တယ်လို့ Justice for မြန်မာအဖွဲ့ကဆိုပါတယ်အာနာသိန်းအပြီးမှာအမေရိကန်နိုင်ငံကစစ်တပ်နဲ့တပ်ချိတ်ဆက်စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူခဲ့ပါတယ်အဲ့ဒီထက်မှာမြန်မာသစ်လုပ်ငန်းတွေလည်းပါဝင်ပါတယ်မြန်မာသစ်လုပ်ငန်းဟာတိုင်းပြည်တော်ဝန်သစ်အယောင်အဝယ်ပေါ်မှာစီမံခန့်ခွဲနေတာဖြစ်လို့ Justice for မြန်မာအဖွဲ့ကပြောပါတယ်ခင်ဗျမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်း Omicronမျိုးဗီဇကွဲ COVID-19 ကူးစက်နေသူ3ဦးတွေ့ရှိခဲ့ကြောင်းစစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ကြေညာပါတယ်ပြည်ပကနေပြန်လာသူတွေက COVID တန်တရာရှိသူ4ဦးကိုစစ်ဆေးခဲ့ရာကအိန္ဒိယနိုင်ငံက Relief Flight နဲ့ပြန်လာသူ3ဦးမှာ COVID ရောဂါကူးစက်နေတာကိုတွေ့ရှိခဲ့ရတဲ့ကြောင်းကျန်းမာရေးဌာနကြေညာချက်မှာဖော်ပြပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံကအတန်တဲ့50မြောက်နဲ့ဒုံးကျည်ကိုစမ်းသပ်ပြစ်လွတ်ပြီးရပ်ပိုင်းကြမှာပဲအဲ့ဒီဒုံးကျည်ရဲ့ပိုပြီးဆွမ်းဆောင်ရည်ရှိတဲ့အတန်နဲ့ဆယ်ဆမြောက်နဲ့ဒုံးကျည်ကိုဒီကနေ့အင်္ဂါနေ့မှာစမ်းသပ်ပြစ်လွတ်လဲကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်ခင်ဗျာ
သတင်းကြေကျုပ်ကိုကိုစုံဝင်းလိုက်ပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Trick နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစီအစဉ်တွေကိုတောင်းမယူတင်ဆက်ပေးခဲ့တာပါ American VOA American အတန်းရဲ့အင်္ဂါညပိုင်းမြန်မာဘာသာအတန်းလွှင့်အစီအစဉ်တွေကိုည9:00နာရီကနေ 10:00 အထိ line 2မီတာ19 25 32နဲ့ line meter 190တို့ကနေအတန်းလွှင့်ပေးခဲ့တာပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခတ်သိမ်းကိနေပြီးတော့လူရဆန္ဒပြေးပါစေရှင်
This program has come to you from the Voice of America, Washington.